Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ2ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American Bureau of Washington DC မြို့တော်ကနေလိုင်းတိုမီတာ32.40-48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ရဲမထွန်းပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ IS အဖွဲ့ကနာမည်ဝှက်နဲ့ကြေညာထားတဲ့ခေါင်းဆောင်တွေဘယ်သူဆိုတာသူအတိအကျသိတယ်လို့သမ္မတ Trump ကပြောပါတယ်အာဆီယံထိပ်သီးအစည်းအဝေးမှာဂုံသွေးရေးကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပေါ်ရှိပါတယ်ကမ္ဘောဒီးယား၊လာအိုနဲ့မြန်မာနိုင်ငံတွေကရွှေပြောင်းအလုပ်သမားတွေကိုကာကွယ်ပေးရေးလက်တွဲလှုပ်ဆောင်ဖို့သုံးနိုင်ငံသဘောတူထားပါတယ်ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေအပြီး Bush Institute ရဲ့အစီအစဉ်နဲ့ American ပြည်တော်စုကိုလေ့လာရေးခေရောက်နေတဲ့မြန်မာနိုင်ငံကလူငယ်အဖွဲ့အဖွဲ့နဲ့ဆွေးနွေးချက်ကိုလည်းအခုလိုကြားရမှာပါ။
သမရ Bush ကကျွန်တော်တို့နဲ့တွေ့ပြီးတော့ကျွန်တော်တို့အမေးဖြေတွေလုပ်တယ်။ပြီးတော့ Laura Bush ကကျွန်တော်တို့ Boston Farm ကိုခေါ်သွားတယ်။အဲ့ဒီမှာ Development ကိုဘယ်လိုလုပ်ရသလဲဆိုတာကိုကျွန်တော်တို့ပြတယ
်။ Good saw it ma ပြေဆုံးကိုတရင်နေပြီးမှနားဆင်ရပါမယ်။အဲ့ဒီနောက် American သမ္မတ Donald Trump ကိုတရားစွဲဆိုဖို့တင်းတင်းစုံစမ်းစစ်ဆေးဖို့အောက်လွှတ်တော်ကမဲခွဲဆုံးဖြတ်ပြီးအခြေအနေထိုင်းနိုင်ငံနဲ့အဖမ်းခံနေရတဲ့မြန်မာနိုင်ငံသားတွေကိုပြန်လည်လဲပြောင်းပေးတဲ့ကိစ္စနဲ့ British နိုင်ငံ London မြို့နာအေးကန်းကုန်တင်ကားတဲ့လူ39ဦးသေဆုံးမှုနဲ့ဆက်ဆက်နေတဲ့လူကုန်ကုန်မှုပြဿနာစတဲ့သတင်းလာတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ပထမဆုံးစနေနေ့မနေ့ဖက်ထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးပါမယ်ခင်ဗျာ။
IS အစွန်ရောက်ဝါဒီဖွဲ့ကသူတို့ရဲ့ခေါင်းဆောင်တဲ့အမည်ကိုကြေညာလိုက်ပြီးနောက်တည့်မှာပဲသမ္မတဒေါ်နယ်ထရမ့်ကအဲ့ဒီလူဘသူဆိုတာအစ်မမကိုသူသိတယ်လို့ပြောပါတယ်။သူဘသူဆိုတာကျွန်တော်တို့အတိအကျသိပါတယ်လို့သမ္မတထရမ့်ကဘာမှရှင်းချက်မပေးဘဲတောက်ကြနေက Twitter မှာရေးပါတယ်။ IS ဖွဲ့ရဲ့ Amakh သတင်းဌာနက Social Media ပေါ်မှာကြာတာပြီးနေကတင်တဲ့အသံဖိုင်ထဲမှာအဖွဲ့ခေါင်းဆောင်တဲ့ရဲ့အမည်ကို Abu Ibrahim El Hashimi El Qureshi ဆိုတဲ့သူရဲ့နာမည်ဝတ်နဲ့ပဲကြေညာခဲ့ပါတယ်။ဒီနာမည်ရဆိုရင်ခေါင်းဆောင်တဲ့ဟာကိုရရှိလူမျိုးစုဝင်ဟာရှိမိုက်မိသားစုကနေဆင်းသက်လာသူဖြစ်နိုင်တယ်ဆိုတာပြနေတယ်လို့လေလာသူတွေကပြောပါတယ်။အဲ့ဒါဆိုရင်တော့ခေါင်းဆောင်တဲ့ဟာတမန်တော်မူဟာမက်နဲ့လူမျိုးစုတူတွေကဆင်းသက်လာသူဖြစ်ပြီးဒါဟာဘာသာရေးနိုင်ငံတော်ကိုအုပ်စိုးသူဖြစ်ဖို့ IS အဖွဲ့ရဲ့သတ်မှတ်ချက်ဖြစ်ပါတယ်။ IS ရဲ့ကြီးညာချက်ကို site ထောက်လိုင်းအုပ်စုကဘာသာပြန်ထားတာအရဆိုရင် El Qureshi ဟာပညာရှင်တူဦးဖြစ်တယ်လို့စစ်တီတူဦးလည်းဖြစ်ပြီးပညာရှင်တွေအားလုံးအထက်ကပညာရှင်တူဦးဖြစ်တယ်လို့ဆိုသလိုသူဟာလောကရံကိုအကောက်အွယ်ပေးသူအမေရိကန်ကိုတိုက်ခိုက်ခဲ့သူလည်းဖြစ်တယ်လို့ပြောထားပါတယ်။ဂျာသဘရီနီကတန်ဖိုင်ကိုအမေရိကန်ထောက်လှမ်းရေးကဆန့်စစ်နေစေဖြစ်တယ်လို့တခြားအမေရိကန်တာဝန်ရှိသူတွေကလည်းအယ်ကူရရှိဘယ်သူဆိုတာတရားဝင်မပြောသေးပါဘူး။
ထရန့်ပေါ်မှာတရားဆွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုတွေအတွက်လူမှုကျမ်းနာပွဲတွေကိုဒီလာထဲမှာပဲစတင်နိုင်မယ်လို့မျှော်လင့်ကြောင်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတောက်ကြနေမှာပြောပါတယ်။သမ္မတအင်ဗျူပြောခွင့်ရစတက်ဖနီဂရရှမ်ကတော့ဒီစုံစမ်းစစ်ဆေးမှုတွေအတွက်ပြင်ဆင်မှုတွေလုပ်နေတယ်လို့ Fox သတင်းဌာနကပြောပါတယ်။အောက်လွှတ်တော်မှာသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားဆွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုတွေအတွက်တကပိတ်စစ်ဆေးမှုတွေလုပ်နေရကနေကြက်တပရင်းနေမှာတော့အောက်လွှတ်တော်ကမဲခွဲပြီးတော့အတီးပြုတ်ပေးလိုက်တာဖြစ်ပါတယ်။ထောက်ခံမဲ232မဲ၊ကန့်ကွက်မဲ196မဲနဲ့အတီးပြုတ်ပေးလိုက်တာပါ။ Republican အားလုံးကကန့်ကွက်ခွဲခဲ့ကြတာဖြစ်ပြီး Democrat တွေအားလုံးကထောက်ခံမဲပေးခဲ့ပေမဲ့ Democrat လွတ်တော်အမှတ်2ယောက်ကတော့ Republican တွေလိုပဲကန့်ကွက်မဲပေးခဲ့ပါတယ်။မဲပေးပြီးချင်းမှာပဲသမ္မတ Trump ကဒီတရားဆွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုဟာ American သမိုင်းမှာအထူးမဆုံးတဲကြီးမဲကြီးလိုက်လံလှုပ်ဆောင်မှုတစ်ရက်ဖြစ်ကြောင်းသူ့ Twitter မှာရေးပါတယ်။Donald Trump အမေရိကန်သမိုင်းမှာတရားစွဲဆိုဖို့တင့်မတင့်စုံစမ်းစစ်ဆေးခံရမယ့်သရုပ်ထမြောက်သမ္မတဖြစ်လာပါပြီ။ဒီလွှတ်တော်ရဲ့ဆုံးဖြတ်ချက်နောက်မှာဒီမိုကရက်တစ်ကတစုတစဲတည်းတဲ့ထောက်ခံနေကြတာပါ။သမ္မတအင်ယူပြောခွင့်ရကတော့ထုတ်ပြန်တဲ့ကြေညာချက်မှာတော့သမ္မတအနေနဲ့အမှားတစုံတရားကျူးလွန်ခြင်းမရှိကြောင်းနဲ့သူ့လှုပ်ဆောင်မှုဟာတရားမျှတမှုမရှိဘဲဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီတယ်လို့အမေရိကန်မဆန်ကြောင်းနဲ့ဒါသမ္မတ Trump ကိုထိခိုက်မှုမရှိဘဲအမေရိကန်ပြည်သူတွေကိုသာထိခိုက်စေနိုင်တယ်လို့ဖော်ပြထားပါတယ်။
New start လို့ခေါ်တဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်များထိန်းချုပ်ရေးဆိုင်ရာသဘောတူညီချက်2022ခုနှစ်ဖေဖော်ဝါရီလမှာတည်တံ့မကုန်ခင်အပြည့်အဝအစားထိုးနိုင်မယ့်စာချုပ်အသေးတစ်ခုအမေရိကန်နဲ့ရုရှားကြားချုပ်ဆိုရေးညှိနှိုင်းဖို့အချိန်လုံးလောက်မရှိတော့ဘူးလို့ရုရှားကတောက်ကြနေမှာပြောပါတယ် New start စာချုပ်ဟာကမ္ဘာမှာနျူကလ িয়ার အင်အားအကြီးဆုံးနိုင်ငံတစ်ခုအကြားမဟာဗျူဟာမြောက်နျူကလ িয়ার ထိပ်ဖူးတွေချထားနိုင်မယ့်အရေးအတွက်ကိုကန့်သတ်တဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေးဆိုင်ရာနောက်ဆုံးအဓိကစာချုပ်ဖြစ်ပါတယ် မဟာဗျူဟာမြောက်လက်နက်ထိန်းချုပ်ရေးဆိုင်ရာနောက်ထပ်သမိုင်းဝင်စာချုပ်တစ်ခုဖြစ်တဲ့တာလာပြည့်နျူကလ িয়ার တပ်ဖွဲ့များဆိုင်ရာသဘောတူစာချုပ် INF ကိုရုရှားကချိုးဖောက်တယ်လို့ဆက်ဆွဲပြီးအမေရိကန်ကအောက်ဂိုလာမှာနှုတ်ထွက်လိုက်ခြင်းကလေးက New Start စာချုပ်ရဲ့အနာဂတ်အလားအလာပေါ်အယုံဆိုင်လာကြတာပါ INF ကိုချိုးဖောက်တယ်ဆိုတဲ့အမေရိကန်ရဲ့ဆွဆဲချက်ကိုရုရှားဘက်ကတော့ညှင်းပါတယ်စာချုပ်ကိုနှစ်ဖက်သဘောတူညီချက်နဲ့တည်တံ့တိုးနိုင်ပေမဲ့အမေရိကန်ကအလင်းအမြန်လုပ်မနေသလိုရုရှားအနေနဲ့တည်တံ့တိုးရေးဘယ်လိုသဘောတူညီချက်မျိုးကိုမဆိုအကောင့်ထည့်ဖို့ဘူးအ ਨੇ ဆုံးနှုတ်ဝက်လိုအပ်တာကြောင့်ဒီလိုဖြစ်လာဖို့ကရှင်းရှင်းလင်းလင်းမရှိလာဘူးလို့ရုရှားနိုင်ငံခြားရေးဌာနတာဝန်ရှိသူတူကပြောပါတယ်။ New Start စာချုပ်ကို2010ခုနှစ်မှာအဲဒီအချိန်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဒီမီထရီမက်ဒီယေဗ်တို့လက်မှတ်ရေးထိုးချုပ်ဆိုခဲ့တာဖြစ်ပါတယ
်။အီရန်နိုင်ငံမှာပြီးခဲ့တဲ့လကစပြီးအစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပွားနေပြီးမကြခင်ရက်တွေအတွင်းမှာတော့ဆန္ဒပြသူအရေးအတွက်ဟာပိုးပိုပြီးများလာနေပါတယ်။မွတ်စလင်တွေဝတ်ပြုဆုတောင်းကြတဲ့တောက်ကြနေမှာတော့ဘိုက်တဲ့မြို့ပေါ်ကတရရင်ပြန်မှာလာရောက်ဆူဝေးတဲ့ဆန္ဒပြသူကတောင်းတဲ့ချေရှိခဲ့ပြီးအကြီးအမားဆုံးဖြစ်ခဲ့ရပါတယ်။အစိုးရဆန့်ကျင်ဆန္ဒပြသူအများပြားလဲရဲတွေရဲ့ပြစ်ခတ်မှုကြောင့်တည်ဆုံးခဲ့ရတာပါ။လုံခြုံရေးနဲ့စေဝန်တန်းတွေကတော့ပြီးခဲ့တဲ့လထဲမှာရင်အ ਨੇ ဆုံး200အစိတ်လောက်တည်ဆုံးတယ်လို့ပြောပါတယ်။ဒီထဲမှာအရင်ရထားတဲ့အရင်ကနေရထားတဲ့ဒဏ်ရာကြောင့်ဒီတောက်ကြနေမှာတည်ဆုံးသွားသူ9ယောက်လည်းပါပါတယ်။ဆန္ဒပြသူတချို့ကသူတို့နိုင်ငံတွင်းနိုင်ငံရေးပါတီတချို့နဲ့အနီးကပ်ဆက်သွယ်မှုရှိနေတဲ့အီရန်ပေါ်မှာဒေါသထွက်နေကြတာပါရှီယာတရားဟောဆရာအမစ်အယ်ဆာဖီကတော့အီရန်အာဏာပိုင်တွေအနေနဲ့ဒေတာရင်းဖြစ်ဖြစ်နိုင်ငံတကာအဖွဲ့ဖြစ်ဖြစ်ဘယ်အဖွဲ့စည်းဘယ်ပုဂ္ဂိုလ်တွေရဲ့တွေးခေါ်အမြင်တွေကိုမှအီရန်နိုင်ငံသားတွေပေါ်မှာလွှမ်းမိုးခွင့်မပြုသင့်ဘူးလို့အီရန်ကိုရည်ရွယ်ပုံရတဲ့မင်းကွန်းကိုဟောပြောခဲ့ပါတယ်။အီရန်မှာအခုဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေအတွက်ခေါင်းဆောင်သူမရှိသလိုအစီအစဉ်တကျစီစီလုံးလုံးဆန္ဒပြနေကြတာမျိုးလည်းမဟုတ်ပါဘူး။နိုင်ငံတွင်းအဂတိလိုက်စားမှုတွေအလုတ်ကင်မရှိတာတွေနဲ့အစိုးရရဲ့အုပ်ချုပ်မှုညံဖျင်းတာတွေကိုပြုပြင်ဖို့နိုင်ငံတလောတောင်းဆိုဆန္ဒပြနေကြတာပါ။နေကင်းဖက်တွေမှာငိမ့်ချန်းစွာဆန္ဒပြနေကြပေမဲ့ညာဘက်ရောက်လာတဲ့အခါမှာတော့ရဲတွေနဲ့ဆန္ဒပြသူတွေကြားပဋိပက္ခတွေဖြစ်ပေါ်နေပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုကနေစနေမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပနေတဲ့ရှစ်တောင်ရှာနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးမှာကုန်သွယ်ရေးကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပြီးဒေသတွင်းပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးဖို့မရှိသလောက်ပဲလို့ကမန်းထားတဲ့အကြောင်းတန်တမန်သတင်းရှင်းပြတွေကိုကိုးကားပြီး Reuters သတင်းမှရေးထားပါတယ်။ Reuters သတင်းဌာနကကြီးဝင်ရတဲ့ထိပ်သီးအစည်းအဝေးအဆုံးသတ်ထုတ်ပြန်မှုပြင်ထားတဲ့ကြေညာချက်မူကြမ်းထဲမှာအာဆီယံခေါင်းဆောင်တွေအနေနဲ့ကုန်သွယ်ရေးတင်မောင်းမှုမြင်မာလာနေတာကိုကျိုးစီဘောကာကွယ်ရေးနဲ့တကမ္ဘာလုံးလွှမ်းခြုံဖြတ်ကျက်မှုအပေါ်ဆန့်ကျင်ပြောဆိုတာတွေဆက်ရှိနေတာတွေပေါ်အထူးဆိုရင်းနဲ့ကြောင်းဖော်ပြထားပါတယ်။ကုန်သွယ်ရေးနဲ့ဆန္ဒကူခေါင်းဆောင်တွေအဓိကဆွေးနွေးကြဖို့ရှိပြီးထောင်တရုတ်ပင်လယ်ရေးတရုတ်နဲ့ညင်းပွားနေတာမြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးစားတဲ့ဒေသတွင်းမှာမပြီးပြတ်သေးတဲ့ရေးကိစ္စတွေကိုအနေချင်းပဲဆွေးနွေးကြဖို့ရှိမယ်လို့တန်တမန်တွေကပြောပါတယ်။နိုင်ငံကကရိုဟင်ဂျာလို့ခေါ်ဆိုတာကိုအသိမှတ်မပြုတဲ့မြန်မာနိုင်ငံအနေနဲ့ဒီထိပ်သီးအစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်နေပါတယ်။ယုံနဲ့အမေရိကန်ညာကွန်ဒွေးစစ်ပွဲကြောင့်အာဆီယံနိုင်ငံတွေမှာထိခိုက်မှုရှိနေပြီးဒေသတွင်းဖွံ့ဖြိုးတိုးတက်မှုက9နှစ်အတွင်းအနေအဆုံးဖြစ်မယ်လို့ခန့်မှန်းထားပါတယ်။အာဆီယံဒေသရဲ့လူဦးရေစုစုပေါင်းကတန်ပေါင်း620ပဲရှိတာမို့တရုတ်လူဦးရေထွက်ဝဲအောင်နေပြီးဒေသတွင်းမှာတရုတ်လွှမ်းမိုးမှုတိုးလာနေတာကိုလည်းခေါင်းဆောင်တွေစိုးရိမ်နေကြတာပါ။တရုတ်ရဲ့လွှမ်းမိုးမှုကိုတွန့်ပြန်တဲ့နေရာမှာအဓိကမှာအမေရိကန်အဖြစ်အာဆီယံကသတ်မှတ်ထားတဲ့အမေရိကန်ပြည်ထောင်စုကလည်းဒီနှစ်အစည်းအဝေးတွေကိုတက်မဲ့ကိုယ်စားလှယ်အဆင့်အတန်းကိုရှော့ချပြီးတော့ကုသရေးဝန်ကြီးနဲ့အမျိုးသားလူညီညွတ်ရေးအကြံပေးပုဂ္ဂိုလ်တို့ကိုပဲလွှတ်ထားပါတယ်။
American နိုင်ငံခြားရေးဌာနတောင်နဲ့အလေပိုင်းအာရှရေးဒေတာရေးရာယာယီလက်ထောင်နိုင်ငံခြားရေးဝန်ကြီး Alice Wells ဟာနိုဝင်ဘာ1ရက်နေ့ကနေ9ရက်နေ့အထိထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်မယ်လို့နိုဝင်ဘာ1ရက်နေ့နေဆွဲနဲ့ American နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံခီးစဉ်အတွင်းအရှေ့အာရှထိပ်သီးအစည်းအဝေး Indo-Pacific စီးပွားရေး Forum တို့ပြင်ပမှာဒေတာရင်းလက်တွဲလှုပ်ဆောင်ဘက်တွင်နဲ့နှစ်နိုင်ငံချင်းတီးခြားတွေ့ဆုံမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲဒီနောက်ဘင်္ဂလားဒေ့ရှ်ကိုခီးဆက်ပြီးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ Caucasus Bazaar ကိုတွားပြီးဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနိုင်ငံတကာနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအမေရိကန်ရဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့ကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်။ဒါအပြင်ဒုက္ခသည်တွေနဲ့သူတို့နေထိုင်တဲ့လူမှုအတိုင်းဝန်းတွေရဲ့အခြေအနေတွေကို လေးလာကြည့်ရှုမယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒုက္ခသည်တွေကိုလူမနေတဲ့ဗာဆန်ချချွန်းကိုပြောင်းရွှေ့မယ်ကိစ္စဆိုင်းငံ့ထားဖို့အတွက်အောက်လွတ်တော်နိုင်ငံသားရေးဆက်ကော်မတီကိုပေးပို့ခဲ့တဲ့စာထဲမှာလက်ထောက်ဝန်ကြီးအဲလစ်ဝဲလ်ကတိုက်တွန်းခဲ့ပြီးတရင်ပတ်တပတ်အတွင်းမှာပဲဘင်္ဂလားဒေ့ရှ်ခီးစဉ်ထုတ်ပြန်ချက်ထွက်လာတာဖြစ်ပါတယ်လက်ထောက်ဝန်ကြီးဝဲလ်စ်က2018အောက်တိုဘာလတုန်းကလည်းကောက်ဆစ်ပဇာကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါသေးတယ်
ကမ္ဘောဒီးယားလာအိုနဲ့မြန်မာနိုင်ငံတို့ကရွှေပြောင်းလူသမားတွေကိုကောက်ွယ်ပေးနိုင်ရင်ပူးပေါင်းလှူဆောင်သွားကြဖို့သုံးနိုင်ငံပြည်ထောင်စုဝန်ကြီးဆင့်အစည်းအဝေးမှာတာဝန်ရှိသူတွေသဘောတူလိုက်ကြပါတယ်ကမ္ဘောဒီးယားနိုင်ငံ CM ရီပြည်နယ်မှာနှစ်ရက်ကြာကျင်းပတဲ့အစည်းအဝေးတွင်အဲ့လိုသဘောတူလိုက်ကြတာပါသုံးနိုင်ငံကရွှေပြောင်းလူသမားတွေကိုကောက်ွယ်ပေးရေးကိစ္စထိုင်းနိုင်ငံနဲ့ဆွေးနွေးပြောဆိုကြမယ်လို့အစည်းအဝေးဆုံးသတ်အောက်တိုဘာလ31ရက်နေ့မှာကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးစာခန်းကပြောပါတယ်ဒီတနိုင်ငံချင်းစီကနိုင်ငံသားတွေဟာပြည်ပမှာအလုပ်ကန်ရှာဖွေခွင့်ရှိပြီးအစိုးရတရားချင်းစီအနေနဲ့လူသမားတွေတွားရောက်တဲ့နိုင်ငံတွေနဲ့ညှိနှိုင်းပြီးသူတို့ကိုအကောက်အကွယ်ပေးဖို့တာဝန်ရှိတယ်လို့လည်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကပြောပါတယ်။ထိုင်းနိုင်ငံဟာဒေသတွင်းကရွှေပြောင်းလူသမားတွေအများဆုံးအလုပ်သွားလုပ်ကြတဲ့နိုင်ငံဖြစ်ပါတယ်
။ကုလသမဂ္ဂရဲ့ကမ္ဘာတလွှားရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံကိုလာမယ့်လတည်းမှာချီလီနိုင်ငံကလက်ခံကျင်းပပေးဖို့အတွက်စီစဉ်ထားတာကိုမကြာသေးခင်ကပဲဖျက်သိမ်းလိုက်တဲ့အတွက်စပိန်နိုင်ငံမက်ဒရစ်မှာကျင်းပမှာဖြစ်ကြောင်းကုလသမဂ္ဂကတောက်ကြနေမှာပြောပါတယ်။ဒီနှစ်ပတ်လည်ညီလာခံကိုဒီဇင်ဘာလ2ရက်နေ့ကနေ23ရက်နေ့အထိမက်ဒရစ်မှာကျင်းပဖို့အတွက်စပိန်အစိုးရရဲ့ကမ်းလှမ်းချက်ကိုလက်ခံလိုက်ကြောင်းကုလသမဂ္ဂဥတုရာသီအဖွဲ့ဆိုင်ရာအကြီးအကဲပက်ထရီရှာEspinosa ကပြောပါတယ်ချီလီနိုင်ငံမှာလူပေါင်းတဒါဇင်လောက်တည်ဆုံးခဲ့ရတဲ့သတင်းပတ်နဲ့ချီဆန္ဒပြပွဲတွေဖြစ်ပေါ်နေတာကြောင့်နိုင်ငံလုံခြုံရေးကိုဦးစားပေးလှုပ်ဆောင်ခြင်းနဲ့အတွက်ဒီညီလာခံကိုရောအာရှပစိဖိတ်ခေါင်းဆောင်တွေရဲ့အိပက်ညီလာခံကိုပါအင်ချင်းဖြစ်လက်ခံပြီးကျင်းပမပေးနိုင်တော့ဘူးလို့သမရစပယ်ရှင်ပင်နရာကဗိုလ်တဖူးမှနေ့မှကြေညာခဲ့တာဖြစ်ပါတယ
်
စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကမြူတက်တွေကပြောပြပေးခဲ့တာပါအခုသတင်းဆောင်မတွေဆက်သွယ်မေးမြန်းချက်တွေကိုစတိုင်နားဆင်ကြရမှာပါပထမဆုံးတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုနားဆင်ရပါမယ်သမ္မတပေါ်တရားစွဲဆိုရေးစုံစမ်းစစ်ဆေးမှုတွေတရားဝင်စတင်ပြုလုပ်ဖို့အမေရိကန်အောက်လွှတ်တော်ကဂျာတာပရီနေမှာတမိုင်းဝင်မဲခွဲအတည်ပြုပေးပြီးတဲ့နောက်မှာတော့ဒေါ်နယ်ထရမ့်ဟာအမေရိကန်တမိုင်းမှာတရားစွဲဆိုဖို့တင်မတဲ့စုံစမ်းစစ်ဆေးခံရမယ်စတုတ္တမြောက်သမ္မတဖြစ်လာခဲ့ပါတယ်Congress ရဲ့ဆုံးဖြတ်ချက်အနောက်မှာ Democrat တွေကတစ်စီးတစ်လုံးနဲ့ရှိနေချိန်မှာပဲ Republican အမတ်တွေကလည်းသမ္မတတမဆက်လက်ယက်တည်နေဆဲဖြစ်ပါတယ် Jim Malone တရင်ပြပုတ်ထားတာကိုပြောပြချင်ပါတယ်ခင်ဗျာ
Those in favor please say aye Those opposed say no
American အောက်လွှတ်တော်မှာသမ္မတပေါ်တရားစွဲဆိုရေးစုံစမ်းစစ်ဆေးမှုတွေလုပ်သင့်မလုပ်သင့်တရားဝင်မဲခွဲနေတာပါ။အောက်လွှတ်တော်ဥက္ကဋ္ဌနန်းစီဘယ်လိုစီဦးဆောင်ပြီးသမ္မတပေါ်တရားစွဲဆိုရေးရှေ့ချလန်တလန်ဆက်လန်းလိုက်တာကြောင့်နိုင်ငံရေးဇက်ရှင်လည်းမြင့်တက်လာခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဘယ်လိုစီနဲ့ဒီမိုကရက်တွေကသမ္မတထရမ့်ဟာသူ့နိုင်ငံရေးပြိုင်ဘက်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းအစိုးရကိုတောင်းဆိုခဲ့တာဟာသမ္မတရဲ့အာဏာကိုအလွဲသုံးစားလုပ်တာလို့ယူဆနေကြပါတယ်။
We take an oath to protect and defend the Constitution, and that's what we cannot ignore.
အခြေခံဥပဒေကိုကာကွယ်ဖို့ကျမတို့ကျန်းသစ္စာဆိုထားခဲ့တာဖြစ်ပါတယ်။ဒါကြောင့်သမရရဲ့လှုပ်ဆောင်ချက်တွေဟာစုံစမ်းစစ်ဆေးဖို့လိုအပ်လာပြီဆိုရင်ဒါကိုကျမတို့လှစ်လျူရှုထားလို့မရတော့ပါဘူး
။အောက်လွှတ်တော်က Republican တွေကတော့သမရကိုတရားစွဲနိုင်ဖို့လုပ်နေတာကိုတညီတညွတ်ထဲဆန့်ကျင်နေပါတယ်။2016ခုနှစ်မှာရခဲ့တဲ့သမ္မတထရမ့်ရဲ့အောင်မြင်မှုကိုဒီမိုကရက်တွေကဖျက်ဆီးဖို့ကြိုးစားနေတယ်လို့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Kevin McCarthy ကပြောပါတယ
် Democrats are trying to impeach the president because they are scared they cannot defeat him at the ballot box
စနမေဘီဝဲတွေမှာသမ္မတကိုမနိုင်မှကြောက်နေကြလို့ဒီမိုကရက်တွေသမ္မတကိုတရားစွဲဖို့ကြိုးစားနေတာပါဒါကျွန်တော်စကားမဟုတ်ပါဘူးဟိုဘက်ချမ်းကခုံနေမှာထိုင်နေကြတဲ့ကျွန်တော်ရောင်ရင်ဒီမိုကရက်အမတ်တွေရဲ့ကိုယ်တိုင်ပြောတဲ့စကားတွေပ
ါသမ္မတထရမ့်ကတော့သူ့ကိုတရားစွဲနိုင်ရေးလုပ်နေတာဟာအပြစ်မရှိအပြစ်ရှာနေတာလို့ Twitter မှာရေးခဲ့ပြီးသူ့ကိုယာတုကဖယ်ရှားဖို့ကြိုးစားနေတာကိုကြော်လွားပြမယ်လို့ဂျုံဝါပြောဆိုခဲ့ပါတယ
် I've had the Mueller witch hunt the Russia witch hunt I have witch hunts every week I say what's the witch hunt this week They can't beat us
ကျွန်တော်အပေါ်မူလာစုံစမ်းစစ်ဆေးရေးလုပ်ပြီးအပြစ်မရှိအပြစ်ရှာတာလည်းရှိခဲ့တယ်။ရုရှားကိစ္စကြံဖန်အပြစ်ရှာတာလည်းရှိတယ်။တရင်ဘက်တွင်အပြစ်ရှာခံနေရတယ်။ကျွန်တော်ကမေးရတယ်။ဒီတစ်ပတ်ကောဘာအပြစ်မရှိအပြစ်ရှာအောင်မလဲလို့။သူတို့ကျွန်တော်ကိုရုပ်ောက်ပွဲမှာမနိုင်နိုင်ပါဘူး။သူတို့ကလမ်းဟောင်းကြီးကိုတုံးပြီးအနိုင်ရအောင်လုပ်နေတာ။လူညစ်တွေအုပ်စုပဲ။
သမရကိုတရားစွဲဖို့လုပ်ငန်းစဉ်ဟာလာကြည့်ကြမြင်နိုင်တယ်လို့ပါတီစွဲကင်းမူဝါဒဆိုင်ရာအဖွဲ့ကဂျွန်ဖော်တီယာကပြောပါတယ်တရားစွဲဆိုရေးကအခုမှကနဦးအဆင့်သာရှိသေးပြီး Republican တွေကျူးဆိုးထားတဲ့အထက်လွှတ်တော်ကိုလည်းဖျက်ရအောင်မှဖြစ်ပါတယ်ဒါကြောင့်နောက်နှစ်ထဲကောင်းကောင်းရောက်လိမ့်မယ်လို့လည်းဆိုပါတယ်အရင်ကတော့သမရကိုတရားစွဲဆိုရေးစုံစမ်းတဲ့ကြားနာပွဲတွေကိုအောက်လွှတ်တော်ကော်မတီတွေမှတကားပိတ်လုပ်ခဲ့တာဖြစ်ပေမဲ့အခုကွန်ဂရက်ဆယ်ဆုံးဖြတ်ချက်ချပြီးမှတော့အဲ့ဒီကြားနာပွဲတွေကိုအများပြည်သူတွေလည်းနားထောင်နိုင်တော့မှာဖြစ်ကြောင်းပါခင်ဗျာပြည်အမေရိကန်တိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုအမေရိကန်ပြည်တော်စုကိုလေ့လာရေးခေရောက်နေတဲ့မြန်မာနိုင်ငံကလာတဲ့လူငယ်အဖွဲ့အစည်းအကြောင်းနားဆင်ရပါမယ်။ Bush Institute ကစီစဉ်ပေးတဲ့ Liberty and Leadership လွတ်လပ်မှုနဲ့ကောင်းဆောင်မှုလေ့လာရေးအစီအစဉ်ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာလူငယ်တွေကိုအထောက်အကူဖြစ်စေမယ်လို့ယုံကြည်ကြောင်းဒီအစီအစဉ်မှာပါဝင်ကြသူတွေကပြောပါတယ်။ဒီလေလာရေးခေစဉ်အတွက်အမေရိကန်ပြည်တော်စုကိုရောက်လာကြတဲ့မြန်မာနိုင်ငံနယ်ပယ်မျိုးစုံကလူငယ်ကောင်းဆောင်တွေတောက်ကြနေက VOA ရုံးချုပ်ကိုလာရောက်လေ့လာစေပြောဆိုသွားကြတာပါဒီအကြောင်းကိုကိုညံဝင်းအောင်ကစူးစီးတင်ဆက်ထားပါရခင်ဗျာ
အမေရိကန်သမ္မတဟောင်း George W. Bush ရဲ့ Bush Institute အဖွဲ့ကနှစ်စဉ်စီစဉ်ပေးတဲ့ Liberty and Leadership သုံးပတ်ကြာလေလာရေးခေစဉ်အတွက်အမေရိကန်ပြည်တော်စုကိုရောက်နေကြတဲ့မြန်မာနိုင်ငံနယ်ပယ်မျိုးစုံကလူငယ်ကောင်းဆောင်တွေဟာနိုဝင်ဘာ1ရက်တောက်ကြနေမွန်လွဲပိုင်းကVOA ရုံးချုပ်ကိုလာရောက်လေ့လာခဲ့ကြပါတယ် Liberty and Leadership အစီအစဉ်မှာဘယ်လိုလေ့လာမှုမျိုးတွေပါဝင်တယ်လဲဆိုတာနဲ့ပတ်သက်လို့ Save the Children အဖွဲ့မြန်မာပြည်ဆိုင်ရာရုံးခွဲရဲ့အာဟာရဆိုင်ရာအကြံပေးအဖြစ်ဆောင်ရွက်နေသူစောအီတင်ပြောပြတာက
ဒါလန့်စ်မှာဆိုရင်ကျွန်တော်တို့ Leadership နဲ့ Signer Training နဲ့ကျွန်တော်တို့ပေးတယ်သမရ Bush ကကျွန်တော်တို့နဲ့တွေ့ပြီးတော့ကျွန်တော်တို့အမေဖြစ်တယ်လို့တယ်ပြီးတော့ Laura Bush ကကျွန်တော်တို့ Bottom Farm ကိုခေါ်သွားတယ်အဲ့ဒီမှာ development ကိုဘယ်လိုလုပ်ရတလဲဆိုတာကိုကျွန်တော်တို့ပြတယ်လေ့လာတယ်မိကွန်းအနေနဲ့ဆွေးနွေးကြတယ်ပြီးတော့အဓိက nutrition ဘိုင်းဆိုရင်သီးနှံတွေစိုက်ပျိုးခြင်းနောက်ပြီးတော့အလုတ်ကင်ဖန်တီးခြင်းအဖြစ်ဘယ်လိုမျိုးဒီဆင်ရသားတွေပေါ့မြင့်တင်လို့ရလဲဆိုတာကိုသင်ယူရတာပေါ့နော် Washington DC မှာဆိုရင်ဒီ Georgetown University မှာဒီ development ဘိုင်းနဲ့ပတ်သက်တဲ့ liberty leadership ဘိုင်းနဲ့ပတ်သက်တဲ့ဟာတွေကိုကောင်းကောင်းမှတ်သင်ရတယ်။အဲ့ဒါတွေအကုန်လုံးကနေကျွန်တော်တို့ဗာသင်ခန်းစာရလဲဆိုတော့ကိုကိုတိုင်းနဲ့ leadership အနေနဲ့လုပ်လို့ရှင်ဗာတွေခရုစိုက်ရမလဲ။ဗာတွေလေ့လာမလဲဆိုတော့သင်ယူရတာပေါ့နော်
။ VOA ရုံးချုပ်ကိုလာရောက်လေ့ပတ်ကြစဉ်မှာသတင်းဌာနတစ်ခုအနေနဲ့ကြုံတွေ့နေရတဲ့စိန်ခေါ်မှုနဲ့ပတ်သက်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကလည်းရှင်းပြပါတယ်။ Bush Institute ရဲ့လေ့လာရေးခီးစဉ်အတွင်းအမေရိကန်ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်ကိုမြဝါထင်ထင်မြင်ခဲ့ရတယ်လို့NLD ပါတီမင်္ဂလာတော်မေဆန္ဒနယ်မြေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကပြောပါတယ
်ကျွန်တော်တို့အမေရိကန်မှာရှိတဲ့တာမန်ပြည်သူလူထုကနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပွန်လေးမြင်သာစွာပြောဆိုနေကြတယ်ဟုတ်လားအဲအစိုးရကိုမကြိုက်ဘူးဆိုတော့မကြိုက်ဘူးပေါ့အဲ့လိုပြောဆိုနေကြတာတွေကမြန်မာပြည်သူတွေကိုပြန်ပြီးတော့သိစေချင်တယ်ပေါ့ကျွန်တော်တို့နိုင်ငံမှာအစိုးရကိုပြောတာကနိုင်ငံတော်သစ္စာဖောက်မှုလို့ထင်နေကြတယ်ပေါ့အများစုကအလားတချို့ဆိုရင်ဘလို့ထင်နေဆိုတော့ဒါအမေရိကန်နိုင်ငံမှာအဲ့လိုပြောတယ်ဆိုတာကလိန်လာကြီးပါဗောနော်သူသဖြင့်နဝတ္တလက်ထက်ဒီမှာဆိုရင်ဒါမျိုးတွေကျွန်တော်တို့ကြုံရတာအဓိကတော့ကျွန်တော်စိတ်ထဲမှာအကြီးအကျယ်ခံစားရတာတခုကတော့ဆွမ်းနဲ့လွတ်လပ်စွာပြောဆိုတာဗောနော်အဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတစ်နိုင်ငံကိုကျွန်တော်ဘဝမှာဒါပထမဆုံးလာခြင်းပဲဗောအဲ့တော့ပို့ပြီးတော့အားရှိသွားတယ်ကျွန်တော်ကိုယ်တိုင်စပြီးတော့ဒီမိုကရေစီရဲ့ကျင့်စဉ်ဖြစ်တဲ့လွတ်လပ်စွာပြောဆိုတာကိုကျွန်တော်တို့ကျင့်သုံးမယ်ပေါ့ဘယ်လောက်ပဲအန္တရာယ်များများဒီနိုင်ငံမှာလည်းအခက်အခဲတွေအများကြီးကြားရတဲ့ဒီလိုမျိုးဒီမိုကရေစီကိုရောက်ခဲ့တာဖြစ်တဲ့အတွက်ဒီဟာကိုကိုယ်တိုင်စပြီးတော့ပြောင်းဝင်လုပ်လို့ကျွန်တော်ကတော့ယူဆ
ကကြင်စစ်ဘေးဒုက္ခတွေအရေးတရုတ်ပေါ်တင်ဆက်ခဲ့လို့ငိမ့်စုစီပုံမှန်နဲ့ထောင်နှံကြခံခဲ့ရဘူးသူကကြင်လူငယ်များအစီယုံဥက္ကဋ္ဌဆိုင်းနုပန်ကတော့အမေရိကန်ခီးစဉ်ကနေကချင်ပြည်နယ်ဘုံမျိုးကြီးအတွက်ပြန်လည်မျှဝေပေးနိုင်လိမ့်မယ်လို့မျှော်လင့်နေသူပ
ါဥပမာပြောရအောင်ဆိုဝါမီစီယံမလို့ဆိုရင်သူတို့စမှာဘလိုမျိုးဖြစ်တိုင်းခရရဆိုရဲဟာရှိရဲပြီးတော့သူတို့နဲ့တိုက်ခိုက်ကြတဲ့ဗီယက်နမ်တွေကတောင်မှသူတို့ကရုပ်ထုတွေလုပ်ပြီးမှအတိမတ်ပြုထားရဲပေါ့နော်ဒါကျွန်တော်တို့နိုင်ငံမှာဆိုရင်လည်းဒါစစ်ပွဲတွေအများဖြစ်ခဲ့ပြီးဒါကိုတကယ်တနေ့နေ့မှာကျွန်တော်တို့လည်းဒါတွေကိုအကောင့်ထည့်ဖို့ရမယ်လို့မြင်နေပေါ့ဒါအဒီကတော့ကျွန်မဒီကတင်လာတဲ့ပညာရပ်တွေနဲ့ဒါလူငယ်တွေကိုကျွန်မ sharing session လုပ်ဖို့စဉ်းစားထားတယ်ပေါ့နော်။အာဒါအမေရိကမှာဘယ်လောက်ခြေထိုးတက်နေပြီကျွန်တော်တို့ကချင်ပြည်နယ်ကလူငယ်တွေလည်းပြည်နယ်ပို့ပြတက်ဖို့အတွက်ပေါ့ရှေ့ဆက်ပြီးမှကျွန်တော်တို့ Federal Democratic နိုင်ငံတည်ဆောက်တဲ့အခါမှာကိုဘယ်လောက်ထိအကောင်းဆုံးဖြစ်အောင်ပြုလုပ်နိုင်မလဲဆိုရအောင်ကျွန်တော် sharing လုပ်ဖို့စဉ်းစားထားပါရော
။ရန်ကုန်ခြေဆိုင် Educational Initiatives ပညာရေးအဖွဲ့ဒါရိုက်တာ Brand Jewel ကတော့ Bush Institute အစီအစဉ်ဟာအကျိုးရှိစေမယ်လို့ပြောပါတယ
်မြန်မာပြည်ဒီမိုကရေစီအရွေးအတွက်ကျွန်တော်တို့မြန်မာပြည်ဖြစ်နေတဲ့ပြဿနာတွေကိုဒီကအဖွဲ့အစည်းတိုင်းနဲ့ကျွန်တော်တို့တွေ့ဆုံပြီးမှမေးမြန်းအကြံပေးတဲ့ဟာမျိုးတွေကျွန်တော်လုပ်ပါတယ်ဆိုတော့ဒါတွေကလည်းကျွန်တော်တို့မြန်မာပြည်အတွက်အင်မတန်မှကိုအရေးကြီးတဲ့အပိုင်းတစ်ခုဖြစ်တယ်ပေါ့ဆိုတော့ဒီကနေပြန်သွားရင်ကျွန်တော်မြန်မာပြည်အတွက်ဒီလုပ်ငန်းအတွက်အများကြီးကိုအထောက်ပံ့ပေးပါတယ
် Generation Wave အဖွဲ့ကမအေးလဲကလည်းဒီလေလာရေးခီးစဉ်ကနေမြန်မာပြည်မှာဖြစ်ရှင်းရမယ့်ပြဿနာတွေကိုပိုသတိပြုမိစေတယ်လို့ဆိုပါတယ
်ဒီ US မှာလာပြီးတော့မှကြည့်လိုက်ရတော့တကယ်မြန်မာပြည်မှာရှိနေတဲ့အခက်အခဲအကျက်တွေစိန်ခေါ်မှုတွေတော်တော်များများကိုတွေ့လိုက်ရတယ်ပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့နေတယ်ဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုးတွေခုတစ်ဖက်မှာလည်းအများကြီး motivation ရတယ်တစ်ဖက်မှာလည်းအများကြီးပြဿနာတွေဖြစ်ရှင်းရမှာပါလားဆိုတဲ့အတွေးတွေလည်းရသွားတယ်ပေါ့နော
်2014ခုနှစ်ကစတင်ခဲ့တဲ့ဒီအစီအစဉ်ဟာမြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေအထူးသဖြင့်တော့တိုင်းသားလူငယ်ခေါင်းဆောင်တွေတစ်နှစ်ကိုအယောက်20လောက်ခေါ်ယူနေတာပါ။ကုန်ကြစည်အားလုံးကို Bush Institute ကကြာခံပေးနေတာဖြစ်ပြီးမြန်မာနိုင်ငံမှာရောအမေရိကန်မှာပါစုစုပေါင်း၄ဘတ်ကြာဆွေးနွေးပွဲတင်တန်းနဲ့လေ့လာရေးခီးစဉ်တွေကိုတက်ရောက်ကြရတာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ဆက်ပေးတာပါ။အခုထိုင်းနိုင်ငံဘက်ကမြန်မာသတင်းတပုတ်ကိုလည်းနားဆင်ရပါမယ်။ထိုင်းနိုင်ငံရဲ့မှာအဖမ်းခံနေရတဲ့မြန်မာနိုင်ငံသားအယောက်40နီးပါးကို Renown Court တောင်နေဆက်ကနေအောက်တိုဘာလ31ရက်နေ့မှာထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။ဒီအထက်မှာလူကုန်ကူးခံရမှုနဲ့ဆက်နွယ်ပြီးအဖမ်းဆီးခံရသူတွေလည်းပါဝင်ပါတယ်။အပြည့်အစုံကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံရဲ့တောင်ပိုင်းနေရာအသီးသီးကနေဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအစိုးရကရနောင်းကော့တောင်လန်းကနေတဆင့်ပြန်လွှဲပြောင်းပေးခဲ့တာပါမြန်မာဘက်ကတာဝန်ရှိသူတွေနဲ့အတူလွှဲပြောင်းယူခဲ့ကြောင်းကော့တောင်မြို့ရှစ်ပြောင်းလို့သမားအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါဗျာ
ထိုင်းနိုင်ငံရဲ့တောင်ပိုင်းရနောင်းပုကဲဆူရကပီသရန်ပြောရှိရကျွန်တော်တို့ဟိုနာတီဝါတို့ဒီဆုံခါတို့ဘက်ကနေဟိုဟာရစ်ပြီးလို့ပြန်လောက်လာတဲ့အုပ်စုရှိတယ်ဗျအဲ့ဒီအဲမှာမှအဲကျွန်တော်တို့ဆာဝေးဆန္ဒမထောက်ထားမစိုးတာရဲ့အလုပ်ချင်းမတူတာရဲ့အဲ့ဒါတွေပါတယ်အခု31ရက်နေ့ကလွတ်လာတဲ့အထဲမှာဆိုရင်ကျွန်တော်တို့ကယောက်ျားလေးက86ယောက်မိန်းကလေးက17ယောက်ပါတယ
်အခုပြန်လွှဲပြောင်းပေးတဲ့အထဲမှာထိုင်းနိုင်ငံရဲ့ကယ်ဆယ်ရေးစင်တာမှာ၄လကျော်ကြာနေထိုင်ပြီးအမှုရင်ဆိုင်ခဲ့ရတဲ့လူကုန်ကူးခံရသူတွေလည်းပါဝင်တယ်လို့လည်းဆိုပါတယ်
လူကကိုခံရတဲ့သူကတစ်ဖက်ပါတယ်ဒီဘကိုတိုင်းကျွန်တော်တို့ဒီဟိုကအဲတဲ့ဆာရောက်ပြီးခရိုင်ကမင်းလာက၈ယောက်ပါတယ်ခင်ဗျာ၈ယောက်ထဲမှာသူတို့အားလုံးပေါင်း၄လကျော်ကျော်ဒီလူကေဗျစင်တာမှာနေရတယ်လို့ပြောတယ်ဒီစင်တာထဲမှာနေရတဲ့စားသောက်တော့သူတို့အဆင်ပြေပါတယ်လို့ပြောတယ်၃လတဲ့အထက်လူတွေကဒီစင်တာကအဲနဲ့နာတဲ့ပုံစံမျိုးနဲ့တရောက်3000စီပေးတယ်လို့တော့ပြောတယ်အရင်တအုပ်စုကတော့တယောက်900စီပဲရတယ်ဒီတစ်ခါဒီတအုပ်စုတော့တယောက်3000ရတယ်ပြီးလို့ရှိရင်တရားရုံးနှစ်ကြိမ်တက်ရတယ်လူကကူးမမြောက်ဘူးဆိုပြီးတော့သူတို့ဒီအဲကျွန်တော်တမောရောတမောဆိုတော့အထောက်ထားပြည်စတဲ့လူတွေနဲ့တွေ့တယ်ပို့လာတယ်ခင်ဗျ
ထိုင်းနိုင်ငံကထိန်းသိမ်းရေးချုပ်တင်မှာရက်ပြည့်ပြီးတဲ့နောက်တရားဝင်ပြန်ပို့ခဲ့တာဖြစ်လို့မြန်မာနိုင်ငံဘက်ကတာဝန်ရှိသူတွေကစစ်ဆေးပြီးသူတို့ကိုလည်းနေရပြန်နိုင်ဖို့စီစဉ်ပေးခဲ့ရတယ်လို့ဆိုပါတယ်
။အမီကချုပ်ချတဲ့လူတွေပေါ့45ရေးရှိတယ်။အဲ25ရေးရှိတယ်မတူဘူးတယောက်နဲ့တယောက်တော့အဲ့လိုမျို
း
နေရတီးတီးလာပြီးတော့ပို့လာပြီးတော့ကျွန်တော်တို့ရနောင်းမှာလာစုတာပေါ့
။
ရနောင်းမှာချို့ဆိုရတရေးကြမယ်ချို့ဆို2ရေး3ရေးအလောက်ကြာပြီးတာနဲ့ကျွန်တော်တို့ရနောင်းဂိတ်က10ကျွန်တော်တို့တာဝန်ရှိတဲ့လူတွေကပို့လာပြီးတော့မြန်မာပေပေါတောင်ဂိတ်တာဝန်ရှိလူတွေပေါ့နော်ရဲလို့လဝကလို့ကျွန်တော်တို့ဒီလူကယ်ပြန်လို့ဒီပြန်လည်နေရာချထားရီလို့အဲ့ဒါတွေပါပြီးကျူဆိုပြီးတော့ကျွန်တော်တို့စစ်ဆေးတာပေါ့နော်စီဆက်တယ်စီဆက်ပြီးတော့ရတဲ့ချစ်လေးတွေနဲ့သူတို့ရွာကိုပြန်မယ်ဆိုရင်ချို့ထောက်ထားမပြည့်စုံဘူးဆိုကျွန်တော်တို့ကရန်ကုန်ထိကားစီစဉ်ပေးတာပေါ့နော်ဒီသုရဌာနတွေရတယ
်အော်တိုဘာလာထဲမှာပဲရနောင်းကော့တောင်လန်းကနေအခုလိုမျိုးမြန်မာနိုင်ငံသားတရားကျော်ကိုထိုင်းဘက်ကလွှဲပြောင်းပေးခဲ့ပါတယ်အခုဆိုရင်လူကုန်ကူးခံရမှုတွေနဲ့ဆက်ဆက်ပြီးစစ်ဆေးခံနေရတဲ့မြန်မာနိုင်ငံသားလူရေ150နီးပါးလဲထိုင်းကကယ်ဆယ်ရေးစင်တာမှာရှိနေစေဖြစ်ပြီးတချို့ကတော့ထိတ်သိမ်းရေးအချုပ်စခန်းတွေမှာပဲရှိနေစေဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာ2019ခုနှစ်အတွင်းတရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသား9000လောက်ကိုဖမ်းဆီးခဲ့ပြီးသူတို့ကိုပို့ဆောင်ခဲ့တဲ့လူပွဲစား150လောက်ကိုလည်းထိတ်သိမ်းခဲ့ပါတယ်ရှင်။
ဖီယိုသတင်းတောင်မှအေးအေးမာရဲ့သတင်းပေးပို့ကြပါဆက်လက်ပြီးလူကုန်ကူးမှုဆိုင်ရာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ် Vietnam နိုင်ငံသားအများစုဖြစ်မယ်လို့ယူဆကြတယ်။ရွှေပြောင်းဝင်သူ39ယောက်ဗြိတိန်နိုင်ငံလန်ဒန်မြို့အနားမှာအေးအေးခံကုန်တင်ကားနဲ့တည်ဆုံးနေတာကိုပြီးခဲ့တဲ့အပတ်ကတွေ့ရပြီးတဲ့နောက်မှာပိုကောင်းတဲ့ဘဝရဖို့ရွှေပြောင်းစွန့်စားကြသူတွေရဲ့ဘဝတွေပေါ်ပြန်ပြီးသတိပြုမိလာကြပါတယ်။ Vietnam နိုင်ငံသားများပြားပါပြပကဥပဒေမဲ့စီးပွားရေးလုပ်ငန်းတွေမှာတရားမဝင်လုပ်ကိုင်ပြီးဝင်ငွေရမယ်လို့ဖျားယောင်းသွေးဆောင်ခံရတဲ့အကြောင်း Henry Richwell လန်ဒန်ကနေပြပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ။
ဒီနိုင်ငံရဲ့မောင်ကိုစီးပွားရေးလုပ်ငန်းတွေမှာဘယ်သူမှမတွေ့တဲ့ကြားလဲမကြားဘူးတဲ့သူတွေပုံခိုနေကြပါတယ်။ပြည်တွင်ကိုတရားမဝင်လာသူအများပြားဟာဝင်ွေရဖို့အတွက်ဥပဒေမဲ့အထင်းကွက်မဲ့လုပ်ငန်းတွေမှာတိတ်လုချင်ကြတာပါ။အတော်များများဟာတိတ်ကိုကြီးမားတဲ့ရဲစွန်တာမျိုးတွေလုချင်ကြတယ်လို့ပြည်တွင်ကဗီယက်နမ်အတိုင်းဝိုင်းရေးရာကျွမ်းကျင်သူထမ်ဆင်းဘော်ဘာကပြောပါတယ်။
And they're doing that because they know that when they get to the UK, the likelihood is they're going to be able to
UK ကိုရောက်တဲ့အခါမှာဆေးကြောင်လုပ်ငန်းမှာလုပ်ခွင့်ရနိုင်ခြင်းရှိပြီးတော့အချိန်တို့အတွင်းမှာငွေအများကြီးရမယ်။သူတို့ကိုခိုးသွင်းပေးတဲ့သူတွေကိုအကျွေးပြန်ပြီးတော့ဆက်နိုင်မယ်။နောက်ဆုံးမှာမိသားစုတွေစီကိုငွေပြန်ပို့ပေးနိုင်မယ်ဆိုတဲ့အသည့်နဲ့သူတို့ဒီလိုလုပ်ကြတာပါ
။ဆေးကြောင်လုပ်ငန်းမှာတော့မကပြည်ထောင်လမ်းတွေပေါ်မှာမကြသေးခင်နှစ်တွေအတွင်းအကြီးအကျယ်ပေါ်လာတဲ့တက်သေးချေတဲ့အလှပြင်ဆိုင်တွေမှာလည်းဗီယက်နမ်အတော်များများလုပ်ကိုင်နေကြပါတယ်။တချို့ကစားတော့ဆိုင်တွေမှာတန်ရှင်ရေးတချို့ကတော့ပြည်တစားစသဖြင့်လည်းလုပ်ကြပါတယ်ဒီရောက်လာပြီးရင်တော့အတော်များများဟာထောင်ချောက်တဲပြိမိသွားတာပဲလို့လူအခွင့်ရေးစောင့်ကြည့်လေလာရဲ့အဖွဲ့ရဲ့အာစဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူးဖီလ်ရောဘတ်ဆန်ကပြောပါတယ
် When they get to the UK the debt bondage that huge debt $30,000 to $40,000
သူတို့ UK ကိုရောက်တဲ့အခါဒေါ်လာ3000 4000လောက်အကျွေးပုံကြီးအတွက်လစာတွေကနေပြန်ဖြတ်ခံရပါတယ်။ကောင်းကောင်းမလုပ်ဘူး၊ခိုင်းတာမလုပ်ဘူးဆိုရင်သူတို့ကိုခိုးသွင်းတဲ့လူမှောက်ကိုခိုင်းတွေကဗီယက်နမ်မှာကြံခဲ့တဲ့သူတို့မိသားစုတွေကိုဒုက္ခပေးနိုင်ပါတယ်
။တချို့ရွှေပြောင်းဝင်သူတွေဟာကျွန်းလိုအခြေအနေမျိုးတွေမှာနေထိုင်လုပ်ကင်ကြရတယ်လို့လည်း Phil Robertson ကပြောပါတယ
်။ They're scared to death that if they are reported or somehow seek out the authority
သူတို့စိုးစိုးဝါးဝါနှိမ့်ဆက်ညှဉ်းပန်းခံရလို့အကြောင်းကြားမယ်ဒါမှမဟုတ်အာဏာပိုင်တွေကိုတနည်းနည်းနဲ့တိုင်မယ်ဆိုရင်ဖြစ်လာမှာကအကျွေးပုံကြီးပြန်ဆက်ဖို့ရှိနေတဲ့ကြားမှာပဲအဖမ်းခံရပြီးဗီယက်နမ်ပြန်ပို့ခံရမှာကိုသူတို့သိကြောက်ကြပါတယ
်အန်နီယယ်ရီကြားထဲမှာပဲမိသားစုဝင်တဦးကိုပြည်ပပို့ဖို့ကိစ္စဟာတမိသားစုလုံးဝိုင်းဆုံးဖြတ်ပြီးလုပ်တာလို့ထမ်ဆင်းဘော်ဘာကပြောပါတယ်
The methods that families might use to try and raise a sort of money which might be selling land it might be really
hard to know through အင်ဝယ်ထားတဲ့ချင်းဝင်နဲ့ဘဏ်နဲ့ပြန်ညှိပြီးတော့ငွေထွက်လာအောင်လို့အတိုးပြောင်းယူတာမျိုးငွေချီးစားတဲ့သူတွေစီကနေပြီးတော့တိတ်ကိုများလုံးနဲ့အတိုးနှုံးနဲ့ငွေချီးတာမျိုးဒီလိုနည်းလမ်းတွေနဲ့ဒီလောက်ငွေပမာဏရအောင်လုပ်ကြတာပါ။အ
ောင်မြင်သွားတယ်ဆိုရင်တော့ရတဲ့ငွေနဲ့ကိုယ့်အရက်ဒေတာကိုပြောင်းလဲပစ်လိုက်နိုင်တာပါ။ဟနွိုင်းမျိုးတော်တောင်ဘက်ကဒိုထန်ဒေတာမှာဆိုရင်တဲအိမ်တွေနေရာမှာအိမ်ကြီးအိမ်ကောင်းတွေပေါ်လာနေပါပြီ။ဒီလိုပြောင်းလဲသွားပုံကိုပြောပြသူကတို့ထန်းဒေသခံတို့ဖြစ်သူဝင်းဗန်ထိုင်းပါ
တက္ကစာဒိုထိုင်းနဲ့လားအာတက်တင်လမ်းရုတ်ဒုံရုတ
်ဘူလာရုံးကဒီဒိုတမ်ဒေသတစ်ခုလုံးလက်သမားတွေကြည်ပါပဲဒါပေမဲ့လူတချို့နိုင်ငံခြားသွားပြီးချမ်းသာလာကြပါတယ်အဲဒါကြောင့်လူအတော်များများထွက်သွားကြပါတယ်နေချောင်းကနေတရားဝင်နီလန်းနဲ့ရောတရားမဝင်နီလန်းနေနဲ့ပါသွားကြတာပါအ
ဲဒီတရားမဝင်နီလန်းတစ်ခုမှာတော့ရွှေပြောင်းဝင်သူ39ဦးပြည်တွင်ကိုဝင်ရင်ကြမာစိုးနဲ့အဆုံးသတ်သွားရတာပါပဲဒါပေမဲ့လေရက်သွားကြမှာမဟုတ်ဘူးလို့ထမ်ဆင်းဘာဘာကပြောပါတယ
် They're taking these dangerous routes and it's likely they're still going to continue to come because of
the energy and land တွေကိုသူတို့ရွေးချယ်ကြပြီးတော့ဆက်လုပ်နေဖို့များပါတယ် UK ကိုလာတာကနေပြီးတော့အကျိုးအမြတ်အများကြီးရတာကြောင့်ပဲဖြစ်ပါတယ
်ရနိုင်ကြီးအကျိုးစီးပွားကိုစိုးရွားတဲ့ Andrewy နဲ့အလဲထက်လှုပ်ကြတာပဲဖြစ်ပါတယ်ဒါဟာဖြင့်ပြည်တိမ်မှာပိုကောင်းမွန်တဲ့ဘဝကိုရဖို့ကြိုးစားကြတဲ့ရွှေပြောင်းဝင်သူတွေရင်ဆိုင်နေရတဲ့ခက်ခဲတဲ့အခြေအနေပဲဖြစ်ပါရယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြပြသွားတာပါမကြခင်ထုတ်လိုက်မဲ့နိုင်ဝက်စာစီစဉ်တွေကို line to meter 30 40 48တို့အပြင် line lab meter 190 kHz 1905ကနေလည်းတိုးချဲ့နားဆင်နိုင်ပါရယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတို့တက်ရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American အတန်ကစနေနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နိုင်အထိဆက်လွှတ်ထုတ်လွှင့်နေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 30 40 48တို့အပြင် line lab meter 190 kHz 1905တို့ကနေပါတိုးချက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနေ့ခင်းအင်္ဂလိပ်စာနဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်ကဏ္ဍမှာတော့
ကျွန်တော်ဗမာပြည်နဲ့တော့မရဘူးဗျာတော်တော်ကြီးကိုခက်တယ်ဗျာနယ်သာလန်လူနိုင်ငံမျိုးတော်မှာရင်းငံကိုမတွေ့အောင်သူပါလို့လဲဆိုကြားကန်
တိတ်ပန်နေပညာအစီအစဉ်မှာရန်ကုန်မြို့ရေရောက်သုံးဆမှုအကြောင်းဆွေးနွေးတာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အာဘော်မပြဲမတ်ဤတန့်စင်နဲ့ကိုဝင်းခန့်မောင်တို့ကကောက်နှုတ်တင်ပြထားပါတယ်ခင်ဗျာ
တရုတ်နယ်လက်တွဲလောက်ကင်လာတဲ့မြန်မာအတွက်အကျိုးမြတ်ရမလားဆိုတဲ့ခေါင်းစဉ်နဲ့ဥမြင့်ကအော်တိုဘာလ31ရက်နေ့မှာရေးထားတာကို South China Morning Post ရဲ့ scmp.com စာမျက်နှာမှာဖတ်ရပါတယ်။တရုတ်ကထောက်ပံ့ပေးထားတဲ့အငင်းပွားပွဲမြစ်စုံဆဲစီမံကိန်းကို2017တုန်းကမြန်မာကဆိုင်းငံ့ခဲ့ပေမဲ့နောက်ပိုင်းကျတော့အကြီးစားဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာတရုတ်နယ်ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ်။တရုတ်ရဲ့ကပတ်လန်းစီမံကိန်းမှာမြန်မာရဲ့ပါဝင်မှုအပေါ်မှာပြည်သူတွေကအယုံကြည်ရှိလာဖို့အတွက်အစိုးရတာဝန်ရှိသူတွေကကြိုးစားနေတဲ့တစ်ချိန်တည်းမှာပဲဒီလိုတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုကနေအသေးအချာအကျိုးမြတ်ရဖို့တော့လိုအပ်မယ်လို့ထောက်ပြထားပါတယ်။မြစ်ဆုံစီမံကိန်းထက်တောင်မှတရုတ်မြန်မာစီးပွားရေးစင်ကြံလန်း CMEC ကပို့ပြီးတော့ဆွေးနွေးရတယ်လို့မြင်ကြသူတွေလည်းရှိတယ်လို့ဆိုပါတယ်။ကမ္ဘာလန်းစီမံကိန်းနဲ့ဆက်စပ်နေတဲ့ CMEC စီမံကိန်းအတွက်ကမ္ဘာတစ်ဝန်းနိုင်ငံတွေကဖြစ်ရတဲ့ပုံမှာသင်ခန်းစာယူပြီးတော့မြန်မာနိုင်ငံအနေနဲ့ဘယ်လိုရှေ့ဆက်တွန်းနိုင်မလဲဆိုတာကိုရှုပ်ထွေးတဲ့ကိစ္စတွေအတွက်ပြတ်သားတဲ့ဆုံးဖြတ်ချက်တွေမြန်မာအစိုးရအနေနဲ့ချမှတ်ရလိမ့်မယ်လို့ဆိုပါတယ်။ CMEC ကြောင့်ကမ္ဘာလန်းစီမံကိန်းကြံ့ကြာမှုဟာတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်နိုင်တယ်လို့အထူးသဖြင့်ရင်းနှီးမြှုပ်နှံလူသူတွေရဲ့ယုံကြည်မှုကျဆင်းလာနိုင်တယ်လို့လည်းဆိုပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်မြန်မာရဲ့ပါဝင်ဆောင်ရွက်မှုကတရုတ်ရဲ့ကမ္ဘာလန်းစီမံကိန်းအမြန်လှုပ်ဆောင်ဖို့ကူညီရာရောက်တဲ့ဆိုပြီးတော့မြန်မာအတွက်ရောဘလို့အကျိုးရလမျိုးရမလဲဆိုတာကိုဆောင်းမရှင်ကမေးခွန်းထုတ်ပါတယ်။တိုင်းရင်းသားဒေသတွေကိုဖြတ်တန်းပြီးတော့လှုပ်ဆောင်ရတဲ့ CMEC စီမံကိန်းကတိုင်းရင်းသားတွေရဲ့နေရက်နဲ့နေထိုင်မှုကိုမထိခိုက်စေဖို့ဥပဒေတွေတရားချမှတ်ဖို့လိုရဲလို့လည်းဆိုပါတယ်။ကမ္ဘာလန်းဖောက်ပြီးရင်တရုတ်ပြည်ကပစ္စည်းတွေမြန်မာနဲ့ဈေးပြိုင်ပြီးတော့ဝင်လာတဲ့အခါမှာမြန်မာစီးပွားရေးနဲ့ဆက်မှုလုပ်ငန်းတွေအပေါ်မှာမထိခိုက်စေအောင်လို့မျှတမှုရှိတဲ့ကုန်သွယ်ရေးအစီအစဉ်ရှိဖို့တရုတ်နဲ့ညီနိုင်ထားတဲ့လို့လည်းပြောပါတယ်။ CMEC စီမံကိန်းအတွက်ကုန်ကျစရိတ်နဲ့အမြတ်ဘယ်သူတွေကဘလောက်ရပြီးတော့ဘလောက်ကုန်ကျခံမယ်ဆိုတာကိုသိချာတွက်ချက်ထားဖို့လိုမယ်လို့လည်းဆိုပါတယ်။အစိုးရနဲ့သတင်းမီဒီယာဆက်ဆံရေးကြဆင်းလာတဲ့အတွက်လဲ CMEC လိုမျိုးကြီးမားပြီးတော့ရှုပ်ထွေးတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေအနေနဲ့စုံစမ်းထောက်လှမ်းပြီးတော့ပြည်သူတွေအတွက်သတင်းချပြတာမျိုးတိတ်ပြီးတော့မလုပ်နိုင်ဘူးလို့လဲဆိုပါတယ်။တရုတ်ပေါ်မှာတအားမီခိုတာမြန်မာပေါ်မှာတရုတ်လွှမ်းမိုးတာအဖြစ်မခံဖို့လိုရဲလို့လဲဆိုပါတယ်။တိုးတက်မှုရဖို့တရုတ်နဲ့မြန်မာအာဏာပိုင်တွေပူးပေါင်းပြီးတော့ဆောင်ရွက်ရလိမ့်မယ်လို့လဲဆောင်းမရှင်ကရေးထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။
ရိုဟင်ဂျာတွေသာမကဗုဒ္ဓဘာသာတွေလည်းရခိုင်ပြည်နယ်မှာတိုက်ခိုက်ခံနေရတယ်ဆိုတဲ့ခေါင်းစဉ်နဲ့ဂျိုနာသန်ဂေါ်ဗစ်ကအောက်တိုဘာ31ရက်နေ့မှာရေးသားထားတာကို fp-reg.onecount.net မှာဖတ်ရပါတယ်။နောက်ဆုံးဖြစ်ပွားနေတဲ့တိုက်ပွဲတွေကမြန်မာစစ်တပ်ကိုအထိနာသေးတယ်လို့ရေးထားပါတယ်။လွန်ခဲ့တဲ့6လမှာရခိုင်မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်လာတယ်လို့ဆိုပါတယ်။တပ်မတော်နဲ့ဒေသခံတပုံတွေကြားတိုက်ပွဲတွေကြောင်းကြီးကြမှာစိုးရိမ်နေတဲ့အတွက်မှောင်လိုင်းအပြင်မထွက်ရဲတဲ့အကြောင်းဒေတာကန်တယောက်ပြောထားတာကိုကိုကာဖော်ပြထားပါတယ်2012ခုနှစ်ကစပြီးဘာသာကြားအတိုင်းဝိုင်းနှစ်ခုကြားပြည်ပခဖြစ်ရာကမတည်ငြိမ်မှုတွေစခဲ့တယ်လို့ဆိုပါတယ်2016-2019ခုနှစ်မှာလဲရိုဟင်ဂျာတွေပေါ်တပ်မတော်ရဲ့အကြမ်းဖက်မှုတွေပေါ်ပေါက်လာပြီးရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတယ်လို့ပြောပါတယ်မြန်မာပြည်ပြည်ပကလူတည်နေတဲ့အကြမ်းဖက်ဖြစ်ရာကရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့တပ်မတော်တို့ဒီနှစ်စောပိုင်းကတိုက်ခိုက်လာခဲ့တယ်လို့ဆိုပါတယ်2015ခုနှစ် NLD အာဏာရလာတဲ့အခါမှာလဲရခိုင်အများစုရဲ့ဆန္ဒကိုဆန့်ကျင်ပြီးရခိုင်မဟုတ်တဲ့ဗမာကိုပဲ
ရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်ခန့်အပ်လိုက်တဲ့ကိစ္စကိုလည်းထောက်ပြထားပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူရင်နဲ့စိတ်ကမ်းမှာလည်းတရုတ်နဲ့စီးပွားရေးလုပ်ငန်းကိုဆောင်ရွက်နေတယ်လို့ဆိုပြီးဒေသခံတွေကိုတိုက်ရိုက်ပေးမဲ့အစားဒီစီမံကိန်းတွေလုပ်ခွင့်ပေးခဲ့တဲ့အတွက်နစ်နာကြေးကိုတရုတ်ကမြန်မာအစိုးရကိုပဲပေးနေတယ်လို့ဆိုပါတယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူညီချက်၄နှစ်ပြည့်ချိန်မှာဒီစာချုပ်မှာမပါဝင်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကတော့ချင်းချောက်မှုတွေတိုက်ပွဲတွေဆက်လုပ်နေစေလို့ရည်ထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာအစိုးရကတော့ရိုဟင်ဂျာတွေနေရာရင်းကိုပြန်ဖို့လုံခြုံတဲ့အခြေအနေမှာရှိတယ်လို့ပြောနေတာကိုကိုးကားဖော်ပြထားပါတယ်။သတင်းချက်လက်ရယူဖို့ခက်ခဲတာကြောင့်ရခိုင်ပြည်နယ်မှာစစ်ပွဲတွေဖြစ်နေတယ်ဆိုတာလူတွေသိတဲ့တလို့မသိကြဘူးလို့ရခိုင်ကော်မရှင်ဆိုင်ရာတန်အမတ်Miss Vanden SM ကိုကိုကားပြီးရေးသားထားပါတယ်မြန်မာနိုင်ငံကဒုက္ခသည်အရေးအတွက်အတိအကျသိရဖို့ကလည်းခက်တယ်လို့စောင်းပါရှင်ကရေးထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ခင်ဗျာ
တော်ရရှင်များရှင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စဲရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လင်းနေပြည့်သွားပါပြီကျမလည်းလင်းနစ်ပြည့်အခမ်းအနားကိုတော့လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအချက်တွေလည်းကြုံခဲ့ရပါတယ်။လင်းနစ်တာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလာအစီအစဉ်ကကြိုဆိုပါရစေရှင်
။view american tire diet le line အစီအစဉ်ကိုအင်ကာနက်စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ diet le line ဆွေးနွေးကအစီအစဉ်တွေမှာပါဝင်ဖို့တခါတည်းဖိတ်ခေါ်ပါရစေ။အခုတော့ဒေါ်လာလတ်တန်းစီစဉ်ပို့ချပေးတဲ့ american style idiom အသုံးအင်္ဂလိပ်စာသင်ခန်းစာကိုပြန်လည်တင်ဆက်ပေးပါမယ်ခင်ဗျာ။
Kim ne timpyame idiom atong ga
take someone for a ride
phit par de sa long paw ga t a k e take ga unite na phit de lo kho twa da le phit nei ma de di niya ma ro kho twa de so yin po pi lai phit de lo su ya ma ba s o m e o n e someone ga ro de u de yaw f o r for ga a twe A ga de ku, de ka, de jing. R-I-D-E, ride ga, si bo, so ro. Sakwai tung ye, tai ye, di be ga ro. Lu de u diao ku, de ku ku si bo, ko dwa da bo. Di dong sin de la ra ga ro, lu zo gang lo ga ga, lu su ba re. Tong ku ya na se, tong ku ya dong se, ku ni miya ga, American Birong Zoo ma. Mi ao, mafia, lu zo gang yi dwi, a pian in san shi ge zi nga. Gang chin chin jam, de ja yin, eri gang win dwi ga.နောက်ခိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ခိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတပ်ပြင်းတပ်ပြင်းမဲဓမ္မမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင်။ idiom အသုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှစ်မျိုးကွဲတယ်လို့ဆိုပါတယ်။တစ်မျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုတာလည်းဖြစ်နိုင်ပါလေခုခေတ်မှာတော့တခါတည်းရန်နောက်တလူပြောင်းတလူပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနိုင်ပါလေလူတူးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ take for a ride အဓိပ္ပာယ်ကိုခြေခံပြီး George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used carI paid more than it's really worth.
You know, Eddie, the way you got away like that, and ya can I yare. The gay dan hare, you know, poopy layare, lilu tibi yare. Umago, not the cow, nasin jijaya.
I was taken for a ride when I bought the used car. I paid more than it's really worth.
Ludu ha, not uye, lena, nyarago, can I yare, swing, idiom အသုံးအရာဘယ်လိုပြောမလဲ
take someone for a ride
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စတွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်ရဲ့ American Style Manekin English သင်ခန်းစာဖြစ်ပါတယ်အခုဆက်လက်ပြီးအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်ကချင်မျိုးသမီးတွေကိုရဲခေါင်းဆောင်မှုစွမ်းရည်ကိုယုံကြည်သူကတော့ကချင်လူငယ်မျိုးသမီးလပိုင်နန်ဆမ်အောင်ဖြစ်ပါတယ်ငယ်ဘဝရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်နိုင်ခဲ့တဲ့ဆိုတဲ့လပိုင်နန်ဆမ်အောင်ကို VOE မြန်မာပိုင်းရဲ့စတူဒီယိုမှာတွေ့ဆုံမြင်မြန်းထားတဲ့မတ်စုမွန်ကဒီတဲ့ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားတာနားဆင်ကြည့်ပါခင်ဗျာ
Cause it only serves to make me more determined to achieve my final goal.
Oh, Nalapari Nelson Omanhine Bono, the role of the civil society organizations in women's empowerment, so we don't know.ဒီကချင်စစ်ဆောင်စခန်းတွေပေါ့နော်အထူးသဖြင့်မိုင်းကြရံမှာရှိတဲ့ဒီကချင်စစ်ဘေးစစ်ဆောင်စခန်းတွေထဲမှာရှိတဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့သွားပြီးတော့မှလေ့လာခဲ့တယ်လေ့လာပြီးတော့မှစာအုပ်စာတမ်းတစ်ခုပြုစုခဲ့တယ်လို့သိရပါတယ်ဆိုတော့အဲ့ဒီဒီကချင်စစ်ဘေးစစ်ဆောင်စခန်းတွေထဲမှာရှိတဲ့အထူးသဖြင့်ကချင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်နောက်ပြီးတော့သူတို့ရဲ့လုံနိုင်ဇွမ်းပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့စာတမ်းတစ်ခုပြုစုဖို့နန်းလပိုင်နေနဲ့ဘလို့များစိတ်ကူးရခဲ့တာပါလဲရှင်
ဟုတ်ကဲ့ကျမဒီဟာကိုမပြုစုခင်ပေါ့နော်ကျမစဉ်းစားတယ်ဒီစပွဲပရိခါနဲ့ပတ်သက်ပြီးတော့ကျမလည်းတကယ်စိတ်ဝင်စားတယ်အဲနောက်ပြီးတော့ဒီကျမတကယ်ပဲဒီ research လုပ်ဖို့အတွက်စဉ်းစားတဲ့အချိန်မှာဒီစပွဲပရိခါကလူတွေတော်တော်များများကိုလည်းဒုက္ခရောက်စေတယ်သူတို့မှာပေါ့နော်လုံခြုံရေးမရှိတော့ဘူးဘဝအာဂမခံချက်မရှိတော့ဘူးပေါ့နော်ဒါပေမဲ့ဒီစပွဲကနေပဲပေါ့ဒီအမျိုးသမီးတွေကျမတို့အဲကချင်မျိုးသမီးတွေစစ်ဆောင်မျိုးသမီးတွေသူတို့ရဲ့မျောလင့်ချက်ရှင်တန်းအောင်သူတို့ဘာတွေလုပ်နိုင်ခဲ့တယ်ဘလို့လုံဆောင်နိုင်တဲ့စွမ်းအင်တွေရှိသလားလဲဆိုတဲ့ဥစ္စာနဲ့ပတ်သက်ပြီးတော့ကျမအဲ့စိတ်ကူးလေးနဲ့လုပ်ခဲ့တာဖြစ်တယ်အမျိုးသမီးတွေကပေါ့နော်ဒီပြိပခါနဲ့ကြုံတွေ့လာတဲ့အချိန်ပေါ့သူတို့မှာအများကြီးဒုက္ခရောက်တဲ့ဥစ္စာတွေရှိရအဓိကအားဖြင့်တော့ဒီ gender based violence ဆိုတဲ့ခေါ်တဲ့လိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံခြင်းနေပတ်သက်ပြီးတော့သူတို့ခွဲခြားဆက်ဆံခံရတာရှိရဲ့နောက်ပြီးကြတော့ပြိပခဖြစ်ပြီးတော့ထွက်ပြေးရတဲ့အချိန်လဲပေါ့မိသားစုနဲ့ပြေးရတယ်ပေါ့နော်များသောအားဖြင့်နောက်ပြီးကြတော့သူတို့မှာအဲ့ဒီအချိန်မှာပဲသူတို့အတွက်ဒီမိသားစုကိုယ့်ရဲ့မိသားစုစားဖို့အတွက်လဲစားတော့ဖို့ရှာရတယ်ပြီးတော့မိသားစုလုံခြုံရေးအတွက်လဲအာကိုကလှုပ်ပေးရတယ်ဒါတွေအကုန်လုံးကသူတို့အတွက်အသစ်ဖြစ်နေရပေါ့နော်ကျမတို့ဒီကချင်အမျိုးသမီးတွေကတကယ်တမ်းကြတော့ဒီပြိပခါနဲ့ကြုံတွေ့လာရတဲ့အချိန်မှာသူတို့မှာဒီလို responsibility ယူရတဲ့အချိန်မှာသူတို့မှာသူတို့တကယ်ပဲမလုံနိုင်ဘူးလို့ထင်ထားတဲ့ခဲ့တဲ့အရာတွေကိုလုံနိုင်ခဲ့တဲ့အရာတွေကိုကျမတကယ်ပဲသိချင်လို့ပေါ့နော်။နောက်ပြီးကြတော့ဒီအမျိုးသမီးတွေကဒုက္ခသည်စခန်းတွေမှာဆိုရင်55ရာခိုင်နှုန်းလောက်ပါဝင်နေဆိုတော့ပါဝင်နေတဲ့အမျိုးသမီးတွေတကယ်ပဲသူတို့ဘဝအတွက်သူတို့ရဲ့လူမှုပတ်ဝန်းကျင်အတွက်ဘလို့အကျိုးရှိရဲ့ဥစ္စာတွေသူတို့လုပ်နိုင်ခဲ့တယ်ဆိုတာကိုနဲ့ပတ်သက်ပြီးတော့ကျွန်မတကယ်ပဲသိချင်လို့ပေါ့နော်ဒီလိုစာရန်ပြုစုခဲ့တာဖြစ်ပါတယ
်ဒီကချင်စစ်ဆောင်စခန်းတွေအထီကိုကိုယ်တိုင်သွားပြီးတော့ကွင်းစင်းပြီးတော့လေ့လာခဲ့တယ်ပေါ့နော်အဲ့ဒီထဲထဲမှာမှဒီမန်ဂျာရန်ကိုကိုယ်တိုင်သွားပြီးတော့သွားခဲ့တယ်အဲ့လိုကိုယ်တိုင်သွားကွင်းစင်းပြီးတော့လေ့လာတဲ့အခါမှာဒီအမျိုးသမီးတွေရဲ့ဒီနေ့စဉ်လူမှုဘဝတွေနောက်သူတို့လုပ်နိုင်စွမ်းရည်ရှိနေတဲ့ကိစ္စတွေကိုသွားပြီးစုံစမ်းတဲ့အခါမှာသူတို့အတွက်ဘလူးစိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုတွေ့ခဲ့ရလဲ။နောက်သူတို့မှာဘလူးအခက်ခဲတွေရှိနေတယ်ဆိုတဲ့ဟာကိုရောမြင်ခဲ့ရပါလဲရှင
်။ဟုတ်ကဲ့။မိုင်ချောင်အောင်ဆိုတဲ့မြို့ကပေါ့နော်။ဒီ KIA control area ဖြစ်တယ်ပေါ့။ KIA ထိန်းချုပ်တဲ့နယ်မြေဖြစ်တယ်။ဒုက္ခသည်စခန်းနှစ်ခုထဲမှာကျမကဒီပါကထောင်းဒုက္ခသည်စခန်းကိုရွေးရပေါ့။အဲ့ဒီစခန်းကလူ3500လောက်ရှိရယ်။ဆိုတော့ကျမကအဲ့ဒီမှာအင်တာဗျူးတော့ကလူ50လောက်ကိုအင်တာဗျူးပြီးတော့ကျမဒီresearch လုပ်ခဲ့ရပါတော့ကျမဒီလိုမျိုး focus group တွေ interview ရဲ့နောက်ပြီးကြလူတူတယောက်ချင်းနောက်ပြီးကြဒီ case study နဲ့နောက်ပြီးကြအမေအဖေနဲ့ပြီးတော့ဒီသူတို့ကိုတကယ်ပဲ training ပေးတဲ့ဒီ CSO တွေကို interview ပြီးတော့ကျမလုပ်လာခဲ့ရပေါ့ကျမသွားလေ့လာတဲ့အချိန်မှာတော့ဒီ3ခုပေါ့နော်တွေ့ခဲ့တယ်တစ်ခုကဒီကျမရေးနဲ့ပတ်သက်ပြီးတော့အဲသူတို့ရဲ့အမြင်တွေနောက်ပြီးကြတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ဒီသူတို့လောက်ကင်နိုင်တဲ့စွမ်းအင်တွေနောက်ပြီးကြပညာရေးနဲ့ပတ်သက်ပြီးတော့သူတို့တိလာတဲ့အမြင်တွေကိုကျွန်မတွေ့ခဲ့ဥမာဒီစီးပွားရေးနဲ့ပတ်သက်ပြီးတော့သူတို့ပို့ပြီးတော့ independent ဖြစ်လာတယ်သူတို့ကိုသူတို့တကယ်ပဲဒီစီးပွားရေးလုပ်မဲ့ပေါ့နော်ဒီ camp ထဲမှာပဲဖြစ်စေစီးပွားရေးလုပ်မဲ့အခွင့်အလမ်းလေးတွေကိုသူတို့လေးလာတင်ယူနိုင်ခဲ့တယ်။နောက်ပြီးကျတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့သူတို့ဂျီဂျန်တာဆိုတဲ့ဥစ္စာကိုသူတို့တရားလေးကိုသိခဲ့တယ်။နောက်ပြီးကျတော့ဒီ decision making တွေကိုလည်းပေါ့နော်သူတို့အိမ်ထဲမှာရောကိုယ်ပတ်ဝန်းကျင်မှာရောသူတို့ပို့ပြီးတော့တည်လာခဲ့အဆောင်ကဆိုရင်ဒီပညာရက်တွေကဒီ CSO တွေမလာသေးခင်သူတို့ဘာမှသိရမဟုတ်ဘူးသူတို့ကဟိုးဘက်ဒီတောတွေတောင်းနေမှာပဲနေတဲ့အမျိုးသမီးတွေဆိုတော့ဒီဒါတွေကိုသူတို့မသိခဲ့ဘူးပေါ့နော်ဒါပေမဲ့ဒီ CSO တွေလာပြီးတော့သူတို့ training ပေးတယ်နောက်ကြလိုအပ်တဲ့ပစ္စည်းတွေဆောင်ရှောက်မှုတွေပေးတဲ့အတွက်ကြောင့်မလို့သူတို့ဒါတွေကိုလေ့လာခဲ့တာတွေကိုတွေ့ခဲ့ရတယ်ပေါ့နော်
အဲ့တော့နန်းလဖိုင်သူတို့မေးတဲ့အခါမှာသူတို့ကိုနိုင်ကလည်းသူတို့ရဲ့လေ့လာတင်ယူခဲ့တဲ့ဟာတွေနောက်သူတို့ပို့ပြီးတော့မှသိနားလည်ခဲ့ရတဲ့ဒီပညာရက်တွေအသိပညာတွေနဲ့ပတ်သက်ပြီးတော့ဗောနော်အခုဒီမျိုးသမီးတွေကနေတစင်ဘလို့ပြန်ပြီးတော့မှဒီအကျိုးပြုလုပ်ငန်းတွေကိုပြန်လုပ်ဖို့သူတို့စိတ်ကူးတွေရှိလဲဆိုတာကိုပြောပြခဲ့တာရှိလားအဲ့ဒါလည်းနည်းနည်းပြန်မျှဝေပေးပါအောင်ရှင
်ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့မှဒီစီပွားရေးနဲ့ပတ်သက်ပြီးတော့လှုပ်လာတဲ့အခွင့်အလမ်းတွေကိုအတိုင်းအတာတစ်ခုတည်းလုပ်နိုင်ခဲ့ပါတော့။ဟို income အများကြီးမရပေမဲ့ဒါပေမဲ့သူတို့ဒီနေစဉ်ဘဝရှင်သန်ရေးအတွက်ပေါ့နော်။တစ်ခုခုလှုပ်ရမယ်ဆိုတဲ့ဥစ္စာကိုသူတို့သိပြီးတော့တကယ်ပဲဒီဥပမာစက်ပြားလေးလှုပ်တာဖြစ်ဖြစ်သို့မဟုတ်ဒီရက်ကန်ရက်တာလေးနဲ့ဖြစ်ဖြစ်ပေါ့။ကိုယ့်ရဲ့တနိုင်တပိုင်းစာစီပွားရေးကိုသူတို့လုပ်နိုင်ခဲ့တယ်။နောက်ပြီးကျတော့ဒီအမျိုးသမီးအခွင့်အရေးကိုလည်းသူတို့အဆောင်ကဆိုရင်နားမလည်ဘူး။ကျမတို့ကချင်တွေကယောက်ျားကိုပဲဦးထိတ်ထားရမယ်ဆိုတော့ရိုးရအစင်လာကနေလာတဲ့အတွက်ကြောင့်မလို့ဒါတွေကိုအော်အမျိုးသမီးအခွင့်အရေးတွေလည်းရှိပါလား။ကိုကလည်းတကယ်ပဲဒီဆုံးဖြတ်ချက်တွေကိုချနိုင်ပါလားဆိုတဲ့ဥစ္စာတွေကိုနားလည်သဘောပေါက်ခဲ့တယ်။ကိုကိုမတရားလုပ်တဲ့ဥစ္စာတွေနောက်ပြီးကျတော့အနိုင်ထက်နှင်းပြတဲ့ဥစ္စာတွေကိုလည်းကိုကပြောဆိုလာဖို့အတွက်တတိရှိလာတယ်ပေါ့နော်။နောက်ပြီးကျတော့အဲ့ဒီတတိရှိလာရုံတည်းမကဘူး။ကိုယုံကြည်မှုတွေရှိလာရုံတည်းမကဘဲနဲ့ပေါ့နော်။ဒီပတ်ဝန်းကျင်မှာရှိတဲ့အမျိုးသမီးတွေကသူတို့စုစည်းပြီးတော့သူတို့ဒီအဖွဲ့အစည်းတည်တည်လေးတွေပေါ့နော်။ဒီ camp ထဲမှာသူတို့လှုပ်လာနိုင်ခဲ့ဒါပေမဲ့အခုကျမဒီစာရန်ပြုစုတဲ့နောက်ပိုင်းမှာဗာတွေ့ရလဲဆိုတော့ဘလို့ဖြစ်လဲဆိုတော့ဒီအသိပညာရတယ်ကိုယ့်ရဲ့အမျိုးသမီးအခွင့်အရေးတွေကိုသိရှိရဲဆိုပေမဲ့ကိုယ့်ရဲ့အိမ်ထဲမှာသို့မဟုတ်ပတ်ဝန်းကျင်မှာကဆုံးဖြတ်ချက်ချနိုင်ဖို့အတွက်အဆင့်ကိုပေါ့အဲ့ဒီမှာ limitation တွေရှိနေတဲ့အရာကိုတွေ့ခဲ့ရတယ်ပေါ့နော်။နောက်ပြီးတော့ဒီဒုက္ခတဲ့စခန်းကောမဒီမှာလည်းအရေးအတွက်အရာပါဝင်မှုလည်းနည်းနေသေးရဲ့။နောက်ပြီးကျတကယ်ပဲဆုံးဖြတ်ချက်ချတော့မလားဆိုတဲ့အချိန်မှာလည်းသူတို့ကိုဆုံးဖြတ်ချက်ချခွင့်မပေးသေးတဲ့အချိန်တွေမျိုးတွေရှိနေသေးရဲ့ဥစ္စာကိုတွေ့ရတယ်။အဲအကြောင်းမလို့ပေါ့နော်။ကျွန်မပြောချင်တာကဒီအရက်ဘက်လူမှုအဖွဲ့အစည်းတွေပေးတဲ့တင်ဒန်းတွေအထောက်ပံ့တွေဒဲနေတယ်မရဘဲနဲ့ပေါ့နော်အပြင်မှာရှိရပတ်ဝန်းကျင်ဘက်ကလည်းပေါ့ပိုးမှုရှိဖို့လိုတယ်ပေါ့နော်အဲဒါကြောင့်မလို့အကုန်လုံးလက်တွဲပူပေါင်းဆောင်ရွက်ဖို့လိုတယ်ပေါ့နော
်နန္ဒဖာကြီးနေနဲ့ဒီမိုင်းချယန်ကရှိတဲ့ကချင်စစ်ပြေးစစ်ကြောင်ဒုက္ခသည်စခန်းကိုကိုယ်တိုင်လည်းသွားပြီးတော့လေ့လာခဲ့တယ်ဒီစာတန်းကိုဖတ်ရှုလေ့လာရတဲ့ဒီပုံကိုယ်တွေအနေနဲ့ပေါ့နော်အမျိုးသမီးဆိုလို့ရှိရင်လည်းအမျိုးသမီးအလျောက်ဒီနောက်ပြီးတော့အမျိုးသားဆိုရင်လည်းအမျိုးသားအလျောက်နောက်ခေါင်းဆောင်ဘိုင်းတွေတက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအဖွဲ့အစည်းတွေအတွက်ပေါ့နော်ဒီစာတန်းကနေပြီးတော့တဆင့်ပေါ့နော်ဒီချင်းမျိုးသမီးတွေရဲ့အကိုစားဘလို့သတင်းစကားမျိုးတွေပါနိုင်မယ်လို့မျှော်လင့်တယ
်ဟုတ်ကဲ့ပါ The Role of Civil Society Organization in Women Empowerment ဆိုတဲ့စာအုပ်လေးကိုပေါ့နော်ကျွန်မတကယ်ပဲအဲ့ဒီပါကထောင်ဒုက္ခတဲ့စခန်းမှာသွားပြီးတော့လေ့လာခဲ့ပြီးဒီစာအုပ်လည်းထွက်ခဲ့ပြီးပေါ့နော်ဒီစာအုပ်လေးကိုထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာသွားပြီးတော့ရှာလို့လည်းရတယ်ပေါ့နော် online မှာလည်းကြည့်ရှုလို့ရတယ်ပေါ့နော်ဒီစာအုပ်လေးอ่ะဆိုရင်တကယ်ပဲအသိပညာပေးရစာအုပ်လေးပေါ့နော်ကျမတို့ဒီကချင်ပြည်နယ်မှာရှိတဲ့ဒုက္ခတဲ့အမျိုးသမီးတွေရဲ့ဘဝကိုပိုဆာနာလာမယ်ပို့အတွက်ရဲ့နောက်ပြီးကျတော့ဒီအခုလာမဲ့မျိုးဆက်တဲ့အမျိုးသမီးတွေအတွက်လည်းခွန်အားဖြစ်စေမဲ့စာအုပ်လေးလို့ကျမယုံကြည်ပါတယ်ဒီစာအုပ်လေးကဒုက္ခတဲ့အမျိုးသမီးတွေရဲ့ဘဝအကုန်လုံးကိုလွှမ်းခြုံထားတာမဟုတ်ပေမဲ့ပေါ့နော်သူတို့အတွက်ဒီရှေ့ဆက်ဖို့အတွက်ခွန်အားပေးနိုင်မဲ့စာအုပ်လေးလို့လည်းမျှော်လင့်ပါတယ်ကျမတို့ကချင်ပြည်နယ်မှာရှိရဒုက္ခသည်စခန်းတွေမှာနေနေကြတဲ့အမျိုးသမီးတွေအားလုံးသူတို့ဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိစွာနဲ့အားလုံးအိမ်ပြန်နိုင်ကြပါစေလို့ကျမဆုတောင်းပါတယ
်မ
ဆုမတင်ဆက်ထားတဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးဒီပတ်သိပ္ပံနဲ့ဤပညာအစီအစဉ်မှာရန်ကုန်မြို့ရေရောက်သုံးဆွဲမှုအကြောင်းမြေရောက်ရေဆိုင်ရာကြွမ်းကျင်သူဦးမြင့်သိန်းကိုဒေါက်ခင်မျိုးသက်ကဆွေးနွေးတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာ။
ရန်ကုန်လူတို့ထက်ဝက်လောက်မိခိုသုံးဆွဲနေရတဲ့မြောက်ရည်အရင်မြစ်ဖြစ်တဲ့ရေချိုစိတ်ဝင်နှုံးတွေကြလာတာနဲ့အတူရေငန်တွေဝန်းလာလို့ပြက်သွားတဲ့တွင်တွေများလာနေပါတယ်ဒီတွင်တွေအခြေအနေပြန်ကောင်းအောင်လုပ်နိုင်ပါသလားမြောက်ရည်အရေးသွေးကောင်းအောင်ဘလို့ထိမ့်သိမ့်နိုင်ပါသလဲမြန်မာနိုင်ငံရေအရင်မြစ်ကော်မတီ NWRC ရဲ့မြောက်ရည်ဆိုင်ရာအကြံပေးဦးမြင့်သိန်းကိုမေးမြန်းပြီးတင်ပြပေးပါမယ်မြေအောင်ရေအခုရန်ကုန်မှာအခြေအနေဆိုးလာတဲ့အကြောင်းအခြေအနေပြန်ကောင်းအောင်လုပ်လို့ရပါသလားဆရာ
အခြေအနေပြန်ကောင်းအောင်ဟာငန်းနေတဲ့မြေအောင်ရေကိုခြုံအောင်လုပ်လို့ဒေါက်တာမျိုးတဲ့ကျွန်တော်တို့ဗမာပြည်နေတော့မရဘူးဗျာတော်တော်ကြီးကိုခက်တယ်ဗျာမြေတလင်းလူနိုင်ငံမျိုးတော်မှာရင်းငံကိုမတွောအောင်သူပါလို့ရတယ်ဆိုဂျားကန်တွင်းနေတူးတယ်မြေတလင်းလေးမြေအောင်ရေတုံးနေဒီလိုလဲဆီရှူကနိုင်ငံတခုပဲရေချိုတွင်းတဲ့ဟိုဒီ North Sea ရေငမုံရောရေချိုတွင်းတဲ့ North Sea ကြားထဲမှာသူကတွင်းတူးလိုက်တယ်ဗျတွင်းတူးပြီးအဲ့ဒီတွင်းကရေတွေကို North Sea ကိုပြန်ထုတ်သွင်းတယ်ဗျအဲ့တော့ရေငန်းအဲ့ဒီတွင်းဆက်ကလေးနေတယ်အဲ့တော့ဒီရေငန်းပြန့်နှံ့မှုကထိန်းထားတာပေါ့ဗျအဲ့လိုလုပ်လို့ရတယ်ဒီလိုရေငန်းကိုရေချိုကြတော့ဘယ်လိုလုပ်လို့ရမှာလဲဆိုရေချိုချက်တဲ့စိတ်ဝင်တယ်ထွက်လာတဲ့ရေငန်းကိုကျွန်တော် membrane နေနဲ့အခုခေတ်သုံးနေတဲ့ RO ဘာလို့အဲ့ဒါနေရှိပြီးတော့မှတဏ္ဍာရီတပိုင်းလို့လို့ပဲရတယ်ပေါ့။ဒါမျိုးလို့ဒီကြီးမြင့်တဲ့နောက်ဘက်ကမြူးတက်မှာတော့တို့လုပ်ဖို့အစီအစဉ်တွေရှိတယ်။နောက်တစ်ခါဟိုကျွန်တော်တို့ filtration system နဲ့ဒီစီပင်သားရရည်ပြီးတာကြီးကျွန်တော်တို့ပေါက်တော့ဝါတော့ပေါ့ဆိုတာကဟုတ်နောက်ဆက်ကြာတယ်ပေါ့ဒီရည်ပြူလို့ပေါ့တော့အဲ့ဘက်ကတွင်းရည်တွေကိုတို့ရည်ပြီးရေဆုပ်ပြင်တော့ရည်ပြီးကိုလုပ်နေတယ်ဗျ။အဲ့ဒါတွေကိုကြာတော့တို့ကကျွန်တော်တို့ mask treatment ခေါ်တာပေါ့ဒူးတယ်လိုက်ပေါ့ဒီကဏ္ဍတမျိုးကိုပန်းချီပြီးတော့ဒီလိုမောင်းချတယ် irrigation လုပ်တာပေါ့လေနဲ့တွေ့တယ်ဟိုနေနဲ့တွေ့တယ်ပြီးတော့ဟိုသဲဒီတွေကိုဖြတ်တယ်ကြောက်စပစ်ဒီတွေကိုဖြတ်တယ်အဲ့ဒီကနေမှ GT အောင်ပတ်အောင်လုပ်တယ်ပေါ့ရဲ့အဲ့တော့ဘာဖြစ်လာလဲဆိုတော့ portable water ပေါ့ပေါက်သုံးရန်တင့်တော်တဲ့အနေအထားမှာရှိတဲ့ရည်မျိုးတော့ရနိုင်တယ်ပေါ့ဒါပေမဲ့ဒီလိုအပ်တဲ့အနေအထားကတော့ရန်ကုန်တမျိုးလုံးမှာရှိတဲ့လူတွေအကုန်လုံးကိုပြီးနေတော့အောင်ကြတော့တော့သူတို့နေရာခွဲခွဲပြီးလောက်ကြအောင်ပါပေါ့တနေရာတဲ့ဒီစုတွေကနေတော့မှမလုံနိုင်ဘူးဘာလို့လဲဆိုတော့စီပင်မှာကိုပဲစီပင်ကြီးကိုဖြည့်ပြီးဖို့အတွက်စက်ရည်တွေကစီပင်ကိုယ်တိုင်းကတူးကြတယ်ဟုတ်ချော့45လင်းရှိအဲ့ဒီကနေကိုသူကတနည်းကိုရေကန်လန်တန်းတရာကျော်ထုတ်နော်အဲ့ဒီမှာစက်ရည်လို့ယုံနေပြီးတာကြီးမပါသေးဘူးနော်ပုံကလေးကထုတ်တာဆိုလို့ရှိရင်တနည်းကိုအဲ့ဒီကအများကြီးပဲတက်ကိုပဲရေကန်လန်50 60ကျော်ထုတ်တော့တယ်ဒီတနည်းကိုအဲ့တော့ထုတ်တဲ့နှုန်းကတော့မိတူကညားတာပေါ့နော်ဒီမီရောရေအခုနဒေါက်တာမျိုးတဲ့ပြီးတဲ့မိကုန်းကိုပြောဖို့အတွက်ကြတော့တော်တော်လေးကိုပြည်ညာရဆိုင်ရနဲ့မီရောရေစီမံခန့်ခွဲမှုပေါ့ဗျာပြည်ညာရဆိုင်ရစီမံခန့်ခွဲမှုနဲ့တွေ့ချက်မှုတွေကိုတည်တည်ချာချာဒီစီမံကိန်းပုံစံနဲ့လုံးမသိရမှာဗျာ
မီရောရေကဒီလောက်အရေးပါတာကိုလူတွေသိအောင်ပေါ့နော်ဘယ်လိုလုပ်ပေးရမလဲဆရာဘယ်လိုပညာပေးတွေလုပ်ပေးဟုတ်ကဲ့
လူတွေသိအောင်မီရောရေကိုထိနေတင်းထုတ်ပါအိမ်မှာရည်တွင်းရှိတယ်ဆိုရင်ကိုယ့်အိမ်ကရည်တွင်းကိုတနည်းတခါရည်ဆမ်းမှာရည်ဆမ်းတက်စီစီပါအကြမ်းမြင့်အနည်းဆုံး pH ဆမ်းမှာကလိုရိုက်ဆမ်းမှာရည်ငံဘယ်လောက်ပါပါလဲ TDS total dissolved solid ဆိုတဲ့ရည်ထဲမှာပါဝင်နေတဲ့တစားပြဝင်မှုနှုန်းအားလုံးရဲ့ပမာဏဘယ်လောက်ရှိလဲသိအောင်ဆန့်သက်ထားပါနောက်တခါဟိုရည်စည်းလားရည်သွက်လား hardness ကိုဆမ်းပါနော်တန်တက်ဘယ်လောက်ပါတယ်မပါဘူးလေ manganese ပါလားမပါဘူးလားဓာရီတွေကိုဆန်းကပ်ပါနောက်တခါအကြမ်းမြင်းဒီမြေအောက်ရေရဲ့တောက်သုံးရန်တင့်တော်တဲ့အဆင့် the ratio standard ပေါ့ကဘာကျမ်းမာရေးဖွဲ့သတ်မှတ်ထားတဲ့အဆင့်တင်နာရေအခုဆိုရင်မြန်မာကျမ်းမာရေးဌာနကနေလည်းသတ်မှတ်ထားတဲ့အဆင့်တန်းထွက်နေပါပြီဒါမျိုးလူမှုလက်ထဲကိုတော့ကြည့်အောင်နေသေးတယ်ပေါ့မရှိသေးဘူ
းအဲ့လိုလူတွေများများသိလာအောင်ဘယ်လိုလုပ်အောင်လဲဆရာ
အဲ့လိုပြောဖို့တဲ့ဌာနဆိုင်ရာတွေဒီလုပ်ငန်းကိုလည်းပတ်နေတဲ့ပညာရှင်ပြန်ပြောရမယ်တွင်းတူသမားကသူကတွင်းနဲ့တူပေးတာဒီထွေရင်ပြီပြီပစံဆိုပြီးတော့ရေတွင်းထားခဲ့တယ်ကိုတွင်းကိုကိုထိန်ပြီးအဲ့တော့တွင်းပိုင်ရှင်မြော့ရီတုံးတဲ့လူကခုနကကျွန်တော်ပြောသလိုကိုရေတွင်းကိုကုကျူးဆိုင်ရေတွင်းနားမှာ toxic acid တောက်ဖြစ်စီနဲ့ဟိုရေတွေဆက်ပြားရေတွေအစားစိတ်ဝင်ကောင်းတတိထားနော်ကိုရေဒီနေ့ဘယ်လောက်ထုတ်ကုန်လဲပါလဲတတိထားနည်းနည်းလေးသိမြင်ပြီးနားလေတယ်ဆိုရင် စတူတွေကပြင်သမားကိုဒီတွင်းရမှတ်တမ်းယူခိုင်းဒီဘလောက်တူးတယ်တွင်းကျေဘလောက်လဲလီလမလာမလမလာချောလမလာအနေပြီးတူးတာအနေပြီးတူးလေပြီးနေရာလားတရားလားသုံးရလားဒီပိုက်စကားကြီးစီညီဝင်တဲ့စကားချရတာဘယ်နှပြီလဲဟိုညီဝင်တဲ့စကားအထူးကဘယ်နဲ့လက်မဆယ်လက်မဟာဟိုဆယ်ပြီလား15ပြီလားဒါဒီကိုကတိထားဖို့အတွက်ကိုတွင်းသမားတွေရှိမှာမှတ်တမ်းမှရတောင်းအောင်မယ်ကျွန်တော်လုံတော့တော့အဲ့လိုလုပ်ခဲ့တယ်ရုပ်ကတွင်းသမားတွေကြတော့အဲ့လောက်ကိုမလုပ်ကြဘူးဗျမလုပ်တော့ဘဘူးဖြစ်နေတော့ဒီတော့တုံးဆွေးတဲ့လူကိုဘယ်လိုလုပ်ပညာပေးမလဲဆိုတော့ဒီမှာကျွန်တော်ပြောသလိုပဲဟိုနားလေတဲ့လူတွေပညာရှင်တွေဒီလုပ်ငန်းမှာလုပ်နေတဲ့ဇလဗူရင်းပညာရှင်တွေပါဝင်ပြီးတော့ပညာပေးသေးတယ်လုပ်အောင်အစားပြုအောင်အဲ့ဒီကလေးတွေကြောင်းတွေရက်ွက်တွေအနေနဲ့လုပ်ပြီးတော့သူတို့နားလည်နေရမယ်အင်္ဂလိပ်လိုပြောရင်တော့မီယောကြီးဆို invisible ပဲ visible ဖြစ်အောင်ဒီမှာကျွန်တော်ပြောသလိုလုပ်ပြရမယ်ဒါမှသူတို့ကသိလာပြီဟာဒါဆိုတို့ရဲ့အကြီးကြီးတာပါလားကကိုအိမ်ရဲ့ရည်တွင်းသားမှာဘေးအိမ်ကနေပြီးတော့ဒီပါလုပ်လေကိုအိမ်ကတော့မျက်နှာစာမှာရည်တွင်းတူးထားတယ်နောက်တိမ်ရဲ့နောက်ပွေးပြင်းနေသူကအိမ်သားချင်းတူးနေကိုရည်တွင်းမှာကြားလာရင်ထိခိုက်နိုင်တယ်လေအဲ့ဒါဆိုရင်ကိုကသိထားအောင်နည်းနည်းလေးကြိုတင်ပြင်ဆင်မှုတွေလုပ်တင်လာချင်းလုပ်အောင်ပေါ့သူ့ကိုသွားပြီးတော့ complaint လို့တော့မရဘူးဒါလို့ဥပဒေမှမရှိဘူးလေကျွန်တော်ပုံမှန်ကမပြောရည်ဥပဒေကအခုမှလုပ်တုံးတိုင်းတော့ဆိုတော့ပုံမှန်ကရည်တွင်းတူးချင်တာတူးတို့ကျင်တာထုတ်အလိုလိုလူတိုင်းနဲ့လက်ရှိနေတာ哦အဲ့တော့ခုနတုံးတဲ့လူတွေတွင်းတဲ့လူတွေကိုဒီလိုမျိုးတွေလုတ်တာအောင်အသေးချင်းတွေလုတ်ပြရမယ
်ဒါရန်ကုန်နဲ့ပတ်သက်ပြီ
းရန်ကုန်နဲ့ပေါ့ရန်ကုန်ကနေတော့အတူတူပဲ
နေပါဟုတ်
မန္တလေးဆိုပူဆိုးသေးတယ
်မြန်မာနိုင်ငံတဝမ်းလုံးမှာတတိထားမှာပေါ့နော်အကုန်လုံးတည်
တယ်ဟုတ်တတိထားတယ်လူတွေကဘာလို့တတိနေထားလဲဆိုတော့မြို့ရန်မြန်မာမမြင်ရတာဒီနေ့ဒီတောင်မှအမတ်တမဲတခါနေနေနေတာပဲဟိုချောင်းနေမြောင်းနေတယ်မှာတော့စစ်ဒီဝင်လာတယ်ဥပမာဟိုလက်ဘရောင်းတောင်ကနေပြီးတော့ဟို SG ဇူးတွေရမားချောင်းနေကြတယ်ချင်းနေနေဝင်နေ ERD တဲ့ဆက်စီးတယ်အဲ့ဒီမှာမှဒီတွေရောင်ပြောင်းလာတော့မှတည်တယ်ဒါတောင်မြေပေါ်ကြီးက visible နော်မြေရောကြီးက invisible မမြင်နိုင်တဲ့ကြီးဆိုတော့မြင်မှမမြင်ရတာဘယ်လိုလုပ်ကာကွယ်မလဲဘယ်လိုလုပ်ထိန်းသိမ်းမလဲဆိုတာတုံးတဲ့လူကဒါတဘာဝပဲပြောမှာပဲကျွန်တော်လည်းဒီလိုပြောခဲ့မှုတာတွေတွေ့ခဲ့မှုတွေ
ဥမြင့်သိရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစေနောက်တစ်ပတ်မှာတွင်ပြင်ဆင်ကြအောင်ပ
ါဒေါက်ကမြစ်သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ် VOE American တန်ကအခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15133ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 6953ကနေပြန်လည်နှာစင်နိုင်ပါတယ်ဂရိုဒီနေမနက်ဖက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကခြေညာပေးပါမယ်ခင်ဗျာ
IS အစိုးရဘော်ဒီဖွဲ့ကသူတို့ရဲ့ခေါင်းဆောင်တဲ့အမည်ကိုကြေညာလိုက်ပြီးနောက်တည့်မှာပဲသမ္မတဒေါ်နယ်ထရမ့်ကသူဘသူဆိုတာကျွန်တော်တို့အတိအကျသိပါတယ်လို့တောက်ကြနေက Twitter မှာရေးပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပနေတဲ့အရှေ့တောင်အရှာနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးမှာကုံတော်ရေးကိစ္စဟာအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပြီးမြန်မာနိုင်ငံပြည်ထောင်လူဒေသတွင်းပြည်ထောင်လူနဲ့ပတ်သက်လို့ဆွေးနွေးဖို့မရှိသလောက်ပဲလို့ခန့်မှန်းထားတဲ့အကြောင်းတန်တမန်သတင်းရင်းမြစ်တွေကိုကိုးကားပြီး Reuters ထဲမှာရေးထားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနတောင်နဲ့အလဲပိုင်းအာရှဒေသကြီးရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ဟာနိုမလာတရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်မယ်လို့နိုမလာတရက်နေ့ရက်စွဲနဲ့နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာသူကကောက်ဆက်ပဇာဒေသကိုတွားပြီးတော့ဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေနဲ့တွေ့ဖို့လည်းရှိပါတယ်။ကမ္ဘောဒီးယားလာအိုစ်နဲ့မြန်မာနိုင်ငံတို့ကရွှေပြောင်းလူသမားတွေကိုကာကွယ်ပေးနိုင်ရေးပူးပေါင်းလှုပ်ဆောင်သွားကြဖို့သုံးနိုင်ငံပြည်ထောင်စုအစည်းအဝေးဆင့်အစည်းအဝေးမှာတာဝန်ရှိသူတွေသဘောတူလိုက်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံ Siem Reap ပြည်နယ်မှာနှစ်ရက်ကြာကျင်းပတဲ့အစည်းအဝေးတွင်အဲ့လိုသဘောတူလိုက်တာပါ။သုံးနိုင်ငံရွှေပြောင်းလူသမားတွေကိုကာကွယ်ပေးရေးကိစ္စထိုင်းနိုင်ငံနဲ့ဆွေးနွေးပြောဆိုမယ်လို့ကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကပြောပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကညပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်။အစီအစဉ်မှုကကျွန်တော်ရဲမထော်ပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လို့မယ့်အစီအစဉ်တွေကို Line to Meter Second Kilohertz 1683ည Line to Meter Second Kilohertz 15563ည Line to Meter 25 Kilometer 11kilohertz 11965ကနေအတက်လွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.